မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်အောက်တိုဘာလ18ရက်အင်္ဂါနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30 50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လိုက်ခြင်းနဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။ကျွန်မရှာဖုံပါဒီညအစီအစဉ်ကိုတောင်းယူတင်ဆက်ပါပါရှင
်။မင်္ဂလာညချမ်းပါသတော်ရှင်များရှင်။မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့သတင်းတွေကိုကြောင်းအောင်နဲ့ကျမအနန္လာတို့ကြီးညာတော်မှာပါ IS အစွန်းရောက်အကြမ်းဖက်သမားတို့တင်ပိုက်ထားတဲ့ Syria နိုင်ငံ Raqqa မြို့ရဲ့လက်ကျန်ဒေသတွေကိုပြန်သိမ်းပိုက်လိုက်ပြီးလို့ American တို့ကြောထောက်နောက်ခံပေးထားတဲ့ Syria Democratic တပ်ဦး SDF ကအင်္ဂါနေ့မှာပြောပါရယ် Afghanistan ရှေ့ပိုင်းကရဲတင်တန်းကြောင့်ဒီကနေ့မှာအကြမ်းဖက်သမားတွေတိုက်ခတ်တာကြောင့်လူ50ဦးထက်မနည်းသေဆုံးပြီးတော့100ကျော်ဒဏ်ရာရသွားပါရယ် Bangladesh မှာလာရောက်ခိုးလုံနေတဲ့ Rohingya ဒုက္ခသည်တွေထက်က60ရာခိုင်နှုန်းဟာကလင်းငယ်တွေဖြစ်ပြီးသူတို့တွေကိုနောက်ထပ်6လအကူအညီပေးနိုင်ဖို့ဒေါ်လာ86တန်အရေးပေါ်လိုအပ်နေတယ်လို့ UNICEF ကပြောပါရယ်ဒီလိုနောက်ဆုံးရသတင်းတွေကိုကြားမှာပါရှာဖောင်ရေ
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့နေပြည်တော်လေစိတ်မှာလက်နက်တွေဖမ်းဆီးရမိပြီးတဲ့နောက်ဆက်တွဲရှာဖွေစစ်ဆေးမှုတွေဒီနောက်ဆုံးအခြေအနေနဲ့အတူနားဆင်ရမယ့်သတင်းတွေထဲမှာကတော့ဒီဘင်္ဂလားဒေ့ရှ်မှာဖမ်းဆီးခံထားတဲ့မြန်မာဓာတ်ပုံသတင်းတောင်တို့ဦးပြန်လည်လွတ်မြောက်လာတဲ့အကြောင်းနဲ့ဖားကန့်ဘက်ကမြေပြိုမှုတွင်လူအသေးပြောက်ရှိခဲ့တဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုအောင်တို့ပြောပြပေးပါမယ်ရှင
် IS အစွန်းရောက်IS အစွန်းရောက်အကြမ်းဖက်သမားတို့တင်ပိုက်ထားတဲ့ Syria နိုင်ငံ Raqqa မြို့ရဲ့လက်ကျန်ဒေသတွေကိုပြန်ပြီးတော့တင်ပိုက်လိုက်ပြီးလို့ American တို့ကြောထောက်နောက်ခံပေးထားတဲ့ Syria Democratic တပ်ဦး SDF ကအင်္ဂါနေ့မှာပြောပါရယ် Raqqa မြို့ရင်းတပ်ပွဲတွေပြည်ဆုံးသွားပြီလို့ကတ်လူမျိုးစုတပ်တွေဒီနေ့အရက်လက်နက်ကိုင်တို့ပေါင်းစည်းထားတဲ့ SDF တပ်ပြောခွင့်ရသူကသတင်းထောက်တွေကိုပြောပါရယ်အကြမ်းဖက်သမားတွေလက်က Raqqa မြို့ကြီးလွတ်မြောက်သွားပြီဆိုပြီး Britain အခြေစိုက် Syria လူအခွင့်ရေးလှိလာဆောင်ကြီးအဖွဲ့ကလည်းကြေညာပါရယ် IS တို့ရဲ့ဌာနချုပ်အဖြစ်အသုံးပြုခဲ့တဲ့ Raqqa စေယုံကိုတင်ပိုက်လိုက်ပြီးတဲ့နောက်အကြမ်းဖက်သမားတို့နောက်ဆုံးသတ်ဆွဲထားတဲ့အာဂဇာယုံကိုလည်း SDF တပ်ဖွဲ့တို့ကဒရဂျန်ဝင်ရောက်တိုက်ခိုက်ခဲ့ကြတာပါ Raqqa မြို့ထဲမှာကျွန်းလာကလေးက IS တို့ကိုတိုက်ထုတ်နေတဲ့တပ်ဖွဲ့တွေကို American တို့ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းထိုးစစ်တွေနဲ့ကူညီတိုက်ခိုက်ပစ်နေခဲ့ကြတာပါ Raqqa မြို့ရဲ့90ရာခိုင်နှုန်း SDF တပ်ဖွဲ့တွေရဲ့ထိန်းချုပ်မှုအောက်ရောက်သွားပြီလို့ညွန်ပေါင်းတပ်ပြောခွင့်ရသူဗိုလ်မှူးကြီး Ryan Dillon က Twitter ဆက်မျက်နှာမှာရေးပါတယ်Raqqa မြို့ကို IS အစွန်းရောက်အကြမ်းဖက်သမားတွေရဲ့ဌာနချုပ်အဖြစ်အသုံးပြုနေခဲ့တာဖြစ်ပြီးပြည်ပမှာတိုက်ခိုက်မှုတွေလှုပ်ဖို့စီစဉ်နေနေရာအီရန်နဲ့ဆီးရီးယားနိုင်ငံတွေကလုပ်ရတဲ့အတွက်အောင်းဝဲခံတဲ့နေရာအဖြစ်တာမကလူတွေကိုဖမ်းဆီးတပ်ဖြတ်တဲ့နေရာအဖြစ်လည်းအသုံးပြုနေခဲ့ကြတာပါဆီးရီးယားနိုင်ငံအရှေ့ပိုင်းက DSO ဒေသနဲ့ Euphrates မြစ်တောင်းမြစ်ဝမ်းတောင်ဖက်ပိုင်းမှာတော့ IS တို့ဆက်ပြီးတော့ထိန်းချုပ်သားဆဲဖြစ်ပါတယ်။ Raqqa မြို့ကို SDF တပ်တို့သိမ်းပိုက်လိုက်နိုင်ပြီဖြစ်ပေမဲ့ဒေသတွင်လူသားချင်းစာနာမှုဆိုင်ရာကပ်ဘေးကတော့စိုးရွားနေဆဲဖြစ်တယ်လို့စစ်သည်ချေရင်အဖွဲ့ကပြောပါတယ်
။ Somalia နိုင်ငံ Mogadishu မြို့တော်မှာ Islamic ဂျမ်ဘတ်စစ်သည်ကြွားတွေရဲ့တိုက်ခိုက်မှုအတွင်းအသက်မသေးကျန်ရသူတွေကိုဆက်လက်ရှာဖွေနေတာမှာဒီကနေ့သေဆုံးသူအရေအတွက်300အလောက်အထိတိုးလာနေပါတယ်။လွန်ခဲ့တဲ့စနေနေ့ကဖြစ်ခဲ့တဲ့ကြီးမားတဲ့ကာဗွန်ဖောက်ခွဲမှုကြီးအတွင်းမှာဒဏ်ရာရသူပေါင်း429ယောက်လောက်ရှိပြီးသေဆုံးသူဦးရေထပ်ပြီးတော့တိုးလာနိုင်တယ်လို့အစိုးရကပြောပါတယ်။မနေ့ကတော့အသက်ရှင်ရကျန်ခဲ့သူလူ9ယောက်ကိုအပျက်စီးပုံနေကြားကနေဆွဲထုတ်ကယ်တင်နိုင်ခဲ့တယ်လို့အလောင်းတချို့ကိုလည်းထပ်ပြီးတော့ရှာတွေ့ခဲ့တဲ့အကြောင်းဗိုလ်မှူးချုပ် Abdi Wahab Abdullahi ကပြောပါတယ်။အနီးနားကအဆောက်အဦတွေထဲမှာနောက်ထပ်အလောင်းတွေထပ်ရှိနေနိုင်သေးတယ်လို့လည်းသူကဆိုပါတယ်။အခုတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပေမဲ့ဆိုမာလီအရာရှိတွေနဲ့အကြမ်းဖက်ဝါဒရေးရကျွမ်းကျင်သူတွေကတော့ဒါဟာအယ်ရှာဘတ်စစ်သည်ကြွားရဲ့လက်ချက်ဖြစ်တယ်လို့ယူဆထားပါတယ်။တိုက်ခိုက်မှုအတွင်းသေဆုံးဒဏ်ရာရသူတွေအတွက်3ရက်တာနိုင်ငံတော်ဝန်ထမ်းချင်းအထိတ်မဲ့ဖြစ်အစိုးရကသတ်မှတ်ထားပါတယ်။အမေရိကန်နိုင်ငံသားတချို့ပါသေဆုံးခဲ့ရတဲ့ဒီတိုက်ခိုက်မှုကြီးကိုအမေရိကန်သမ္မတအင်ဂျီရောကပြင်းပြင်းထန်ထန်ရှုတ်ချပါတယ်။ဒီတိုက်ခိုက်မှုအတွင်းဒဏ်ရာရသူတွေထဲမှာမိုဂါဒီရှုအခြေစိုက် VOA သတင်းတောက်တူလည်းပါဝင်ပါတယ်ခင်ဗျာ။
ယေမန်နိုင်ငံအယ်ဘီယာဒာဒေတာမှာရှိတဲ့ IS စစ်သွေးကြွလေကျင်းရေးစခန်းတစ်ခုကိုအမေရိကန်ကလေကြောင်းကနေတိုက်ခိုက်တာမှာ IS စစ်သွေးကြွတိုက်ခိုက်ရေးသမားအများအပြားသေဆုံးခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါရယ်။ယေမန်နိုင်ငံဟာအကြမ်းဖက်သမားတွေအတွက်လေကျင်းတင်နန်းတွေအဓိကစုဝေးရာနေရာတစ်ခုဖြစ်တယ်လို့လည်းပင်တဂွန်ကပြောပါရယ်။အကြမ်းဖက်အဖွဲ့တွေဟာယေမန်နိုင်ငံတွင်မတည်မငြိမ်ဖြစ်နေတဲ့အခြေအနေတွေနဲ့ကောင်းဆောင်မှုအပိုင်းလှစ်လန့်နေတာတွေကိုအခွင့်ကောင်းယူပြီးနေမြေတွေကိုသိမ်းယူဖို့ကြိုးစားနေသလိုကမ္ဘာအစိုးရဆုံးနိုင်ငံတွေထက်ကတခုဖြစ်တဲ့ယေမန်နိုင်ငံအတွင်းအခြေအနေကိုပိုးပြီးတော့ဆိုးဝါးအောင်လုပ်နေတာဖြစ်ပါတယ်။လက်ရှိအစားအစာနဲ့ဆေးဝါးတွေအကြီးအကျယ်လိုအပ်နေတဲ့အချိန်ထဲမှာကာလအဝိုင်းရောဂါကပ်ပြီးလဲကျုံနေရပါတယ်။ဒီအတော့အတွင်းအီရန်နိုင်ငံကကြောထောက်နောက်ခံပေးထားတဲ့ဟူသီသဘုံတွေကိုဆော်ရီအာရေဗျာနိုင်ငံကဦးဆောင်ပြီးလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေရမှာအရက်သားတွေထောင်နဲ့ချီတေဆုံခဲ့ရပြီးဖြစ်တယ်လို့တချို့နေရာတွေမှာရက်ခွေတွေတစ်ခုလုံးပျောက်သွားတဲ့အထိပါတိုက်ခိုက်ခံရတာတွေရှိခဲ့ပါတယ်။
အာဖဂန်နစ္စတန်အရှေ့ပိုင်းကရဲတပ်နဲ့ကြောင့်ဒီကနေ့မှာအချမ်းပတ်သမားတွေကတိုက်ခိုက်တာကြောင့်လူ90ထဲမှနေသေဆုံးပြီး200ကျော်ထဏ်ရန်ရောက်သွားပါတယ်ဖက်ရှာပီနဲ့ဂါဒက်စ်မျိုးကတနန်းချောင်းဤမှာဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့ကားကိုအသေးခံဖောက်ခွဲပြီးတော့ဒီတိုက်ခိုက်မှုကိုစတင်လာလို့အာနာဘိုင်းနီကပြောပါရယ်အဲဒီနောက်တော့တနတ်သမားတွေဟာတင်နန်းချောင်းကိုပြစ်ခတ်တိုက်ခိုက်တယ်လို့ရဲတပ်ဖွဲ့ဝင်တွေနဲ့လည်းအပြန်အလှန်ပြစ်ခတ်ခဲ့ကြပါရယ်ဂါဒက်စ်မျိုးလူလူကျမ်းမာရေးဌာနအကြီးအကဲဟေဒါယာတူလာဟာမီဒီကပြစ်ခတ်တိုက်ခိုက်မှုကြောင့်သေဆုံးသူတွေထဲမှာအရက်သားတွေရောရဲတပ်ဖွဲ့ဝင်တွေရောပါဝင်တယ်လို့ဆိုပါရယ်ဖက်ရှာပီနဲ့ရဲတပ်ဖွဲ့အကြီးအကဲထိုရာလီယာအဘီဒါနီကလည်းတိုက်ခိုက်မှုအတင်းသိဆုံးသွားတယ်လို့အမည်မဖော်လိုတဲ့ပြည်နယ်အစိုးရဖွဲ့ဝင်တဦးကပြောပါတယ်ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကပြောဆိုထားပြီးမန်ဆူရီစစ်စင်အနေနဲ့တိုက်ခိုက်တာဖြစ်တယ်လို့တာလီဘန်ပြောခွင့်ရဇဘူးဦးလာမဂျာဟစ်ကပြောပါတယ်ဒီကနေ့မှာပဲတောင်ပိုင်းဂန်စနီပြည်နယ်မှာလည်းရဲစခန်းတစ်ခုအလားတူတိုက်ခိုက်ခံရပါတယ်အဲဒီတိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်9ဦးထက်မနည်းသိဆုံးသွားတယ်လို့ AP သတင်းဌာနကဆိုပါတယ်
ယူအေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်အင်မြန်မာပိုင်းကနေအင်္ဂါနေ့ညဖက်မြန်မာနယ်နိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်မှာလာရောက်ခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေထဲက60ရက်ခိုင်နှုန်းဟာကလင်းငယ်တွေဖြစ်ပြီးသူတို့တွေကိုနောက်ထပ်6လအကူအညီပေးနိုင်ဖို့ဒေါ်လာ86တန်အရေးပေါ်လိုအပ်နေတယ်လို့ကုလသမဂ္ဂကလင်းများရမုံငွေအဖွဲ့ UNICEF ကပြောပါတယ်။လက်ရှိရမုံငွေ9ရက်ခိုင်နှုန်းသာ UNICEF ကရထားပြီးတော့လိုအပ်နေတဲ့ရမုံငွေတွေချက်ချင်းမရရင်ရိုဟင်ဂျာကလင်းငယ်တွေရဲ့အသက်ရှင်နိုင်ရေးအကူအညီတွေဆက်ပေးနိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။တချိန်ခင်မှာပဲမြန်မာနိုင်ငံရခိုင်ပြည်နယ်ကပဋိပက္ခတွေကြောင့်ထပ်ပြီးတော့ထွက်ပြေးလာတဲ့ဒုက္ခသည်တပေါင်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နဲ့ဆက်အနီမှာဝင်ခွင့်ရဖို့စောင်းဆောင်နေကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါတယ်။တနင်္ဂနွေနေ့ကစလို့ရိုဟင်ဂျာဒုက္ခသည်ပေါင်းခန့်မှန်းချီတပေါင်းကနေတပေါင်းခွဲလောက်ဟာဘင်္ဂလားဒေ့ရှ်နဲ့ဆက်အနီရောက်လာခဲ့ကြကြောင်းကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့ကနေ UNHCR ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။တချိန်ထဲမှာပဲနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကအောက်တိုဘာနောက်ပိုင်းကစလို့ရခိုင်ပြည်နယ်မြောက်ပိုင်းမှာခြေရာပေါင်း288ရွာထက်မနည်းဟာမိလောင်မှုတွေကြောင့်လုံးဝတမမဟုတ်တစိတ်တပိုင်းပြည့်စည်ခဲ့ကြအောင်ဂျူရုတပ်ပုံမတန်နိုင်တဲ့အတူဒီကနေ့ပဲတရင်ထုတ်ပြန်ထားပါတယ်
။ရှေးလာမယ့်နိုဝင်ဘာလထဲမှာအာရှနိုင်ငံ၅နိုင်ငံကိုခီးသွားဖို့စီစဉ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအဲ့ဒီခီးစဉ်တွင်ကိုရီးယားစစ်မဲ့ဇုန်ကိုပါသွားနိုင်ဖို့စဉ်းစားနေတယ်လို့သတင်းတော်တွေကအင်ဗီရောကပြောပါတယ်။လက်နက်ကိုင်တပ်ဖွဲ့တွေအများပြားနဲ့လုံခြုံရေးတင်းကျပ်ထားတဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကအဲ့ဒီစစ်မဲ့ဇုန်ကိုသမ္မတထရမ့်သွားရောက်နိုင်ခွင့်ရှိတယ်လို့တောင်ကိုရီးယားသတင်းမီဒီယာတွေကလည်းခန့်မှန်းဖော်ပြနေကြပါတယ်။ပြီးခဲ့တဲ့ဧပြီလရုံးကတော့သူသမ္မတမိုက်ဖန့်စ်အဲ့ဒီကိုသွားရောက်ခဲ့တာရှိတယ်လို့အခုသမ္မတထရမ့်ကအလားတူသွားရောက်မယ်ဆိုရင်ဒီပေါ်မှာမြောက်ကိုရီးယားဘက်ကသူတို့ပေါ်ရန်လုံမှုအဖြစ်မြင်သွားနိုင်မလားဆိုတဲ့အမေးကိုတော့သမ္မတထရမ့်ကတိုက်ရိုက်ဖြေမသွားပါဘူး။သမ္မတရဲ့အာရှ၅နိုင်ငံခီးစဉ်တွင်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေကိုစန့်ကျင်တုံ့ပြန်တဲ့ PR တွေတိုးမြင့်သွားနိုင်ဖို့အပြင်ဒေတာရင်းမှာအမေရိကန်ရဲ့စီးပွားရေးအကျိုးစီးပွားမြင့်တင်နိုင်ရေးနည်းလမ်းတွေလည်းရှာဖွေသွားမှာပါ။ရှိလာ3ရက်နေ့ကနေ14ရက်နေ့အထိသတင်းနှစ်ပတ်ကြာမဲ့ဒီခီးစဉ်တွင်ဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုသမ္မတထရမ့်သွားရောက်မှာဖြစ်တဲ့အကြောင်းအင်ဗီရောကမနေ့ကကြေညာထားပါရခင်ဗျာ
ဖီနီဇွဲလာနိုင်ငံရဲ့ပြည်내အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာလက်ရှိအနိုင်ရဆိုရှယ်လစ်ပါတီကပြည်내23ခုထဲက19နေရာမှာအနိုင်ရလိုက်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲရလဒ်တွေကိုအတိုက်အခံညပေါင်းပါတီဖက်ကပယ်ချလိုက်ပြီးရွေးကောက်ပွဲမဲရလဒ်တွေကိုအပြည့်အဝပြန်လည်စစ်ဆေးပေးဖို့အတိုက်အခံ Democratic Union Roundtable MUD ပါတီရဲ့မဲဆွဲရေးမန်နေဂျာ Georgie Do Britt ကတောင်းဆိုလိုက်ပါတယ်။ပြည်내23ခုထဲမှာတိုက်ခံပါတီဖက်ကအနည်းဆုံးတစ်ဝက်လောက်မှာအနိုင်ရမယ်လို့ခန့်မှန်းထားပေမဲ့ပြည်내5ခုမှာတော့အနိုင်ရထားတာဖြစ်ပါတယ်။နိုင်ငံအရှေ့ပိုင်းဘိုလီဗီးယားပြည်နယ်မှာတော့ရွေးကောက်ပွဲမဲရလာတွေကိုသတင်းလာနေသည့်ဆက်လက်ရေးတွက်နေတာပါ။သမ္မတနီကိုလာမာဂူဒူရိုကရွေးကောက်ပွဲရလာတွေဟာသမ္မတဟောင်းဟူဂိုချာဗက်ဇ်ရဲ့လှုပ်ရှားမှုဖြစ်တဲ့ချက်ဖ်စီမိုရဲ့အောင်မြင်မှုတစ်ခုဖြစ်ရည်ညွှန်းပြီးတော့အကုန်ပြုပြောဆိုသွားပါတယ်။ဗင်နီဇွဲလားပြည်သူတွေအခုလိုလာရောက်မဲပေးခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကချီးကျူးပြောဆိုပေမဲ့မဲယုံတွေရဲ့နောက်ဆုံးနေရာအပြောင်းလဲတွေကိုကြေညာမပေးတာမဲယုံတွေမှလွတ်လပ်ပြီးတော့ယုံကြည်ထိုက်တဲ့လိလာဆောင်ကြည့်သူတွေမထားရှိတာအတိုက်ခံတွေကိုထောက်ခံတဲ့ဒေသတွေမှာမဲပေးဆက်တွေမလုံလောက်တာရွေးကောက်ပွဲကော်မရှင်ကမဲရလာတွေကိုရည်တွယ်ရ Yama, Nibinaba, Ya, Sisinan, Nesnim, Shira, Sara, Jang Yamuzon Yang, D. Yuka Poya, Lula Pitiam, Yatamum, Shiburu, Pioware, American, Europa, Tamagaga, Tamara, Maduro, Soya, Potanka, Peso Murin, Hotta Chamabo, Sinsani, Rapipare,
Portuguese, Penanga, Cassi. Galicia Ditama, Long Journey, Tommy Jijang, Luba, Lizard, Terminate, the Sunga, Pipidlo, Moya Tomu Jango, Abudin Chasin Lari at the Jama, Nita the Mari, Minin Tayema, Taku Pilazivare, Sabina Gendema, Tommy, and Yesapio, Mieman is a Pibime, Portuguese Nangamara, Tommy Long Jamugo, Guru, Tencho Tana Milo, Ana Veniga, Diganima, Pioare, Portuguima, One Agent, Tame, Inganiga, Sabi, Tonga, Taman Laibare, မြေခွင့်ပြည်သူတွေကြောင့်မီးစတင်လောင်ကျွမ်းခဲ့ရတာဖြစ်တယ်လို့နိုင်ငံစလုံးကတာဝန်ရှိသူတွေကပြောဆိုထားတယ်လို့ဟာရီကိန်းမွန်တိုင်းအိုဖီလီယာစီကတိုက်လာတဲ့လေပြင်းတွေကမီးညွတ်မီးတောက်တွေပိုးပြီးတော့ပြန့်နှံ့သွားစေတယ်လို့လည်းဆိုပါတယ်ဒါဟာလူတွေကရည်ရွယ်ချက်နဲ့တမင်ကြံစီလှုပ်ဆောင်ချက်ဖြစ်တယ်လို့ဂါလီစီယာဒေသဆွေးအဖွဲ့ခေါင်းဆောင်အယ်ဘာတိုနူနက်စ်ဖီဂျိုကပြောပါတယ်ပ ာပူပြင်း၆တွေ့တဲ့ပေါ်တူဂီနိုင်ငံကိုနှစ်ဆင်တက်ခိုက်လေးရှိပါတယ်ဇွန်လအတင်းတုန်းကလည်းတော်မီကြီးကျဲလောင်ချာနာကြောင့်လူပေါင်း64ဦးထက်မနည်းတည်ဆုံးခဲ့သလို150ကျော်တန်ရခဲ့ပါတယ်ရာသီဥတုပြောင်းလဲမှုကြောင့်တော်မီလောင်ချာနဲ့ကာလာဟာ2လကနေ5လအထိတိုးလာတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ခင်ဗျာ
စပိန်နိုင်ငံကနေကက်တလိုနီးယားဒေသအနေနဲ့တီးခြားခွက်ထွက်ပြီးလွတ်လပ်ရေးကြေညာမလားဆိုတာကိုတည်တဲကွယ်ကွယ်မသိရသေးချိန်မှာပဲကက်တလန်ခွက်ထွက်ရေးသမားကောင်းဆောင်တို့ကိုစပိန်အထက်တရားရုံးကနိုင်ငံတော်ပုံကန့်ဖို့လုံဆောင်မှုနဲ့ထောင်ဒဏ်ချမှတ်လိုက်ပါတယ်အိုမီနီယမ်ကက်တလန်ရင်ကျိမှုအသင်းကဂျော်ဒီခရူဆက်နဲ့ကက်တလန်ဒေသအလွတ်တော်ဂျူဒီဆန်ချက်စ်တို့ဟာလွန်ခဲ့တဲ့လအတွင်းကျင်းပခဲ့တဲ့ကက်တလန်လွတ်လပ်ရေးဆန္ဒပြပွဲတွေအတွင်းလုံခြုံရေးရဲတပ်ဖွဲ့ဝင်တွေကိုလက်တုံ့ပြန်ရန်စတယ်ဆိုပြီးအစိုးရရှင်တွေကဆွဆွဲခဲ့ပါတယ်အခုလိုကက်တလန်ကောင်းဆောင်တွေကိုထောင်ဒဏ်ချမှတ်ခဲ့တာကြောင့်တနင်္လာနေ့ညတော့ကမြို့တော်ဘာစီလိုနာမှာကာဟွန်တွေအုပ်ခွက်တွေကိုတီးပြီးတော့ဆန္ဒပြခဲ့ကြတာပါဒီအတော့အတွင်းကက်တလိုနီးယားဒေသအကြီးအကဲပစ်တီမွန်ကကက်တလိုနီးယားဒေသလွတ်လပ်ရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုကြာလပတင်းနေ့မှာကြေညာမယ်ဆိုပြီးတော့ပြောင်းလဲသတ်မှတ်လိုက်ပါတယ်အရင်တုန်းကတော့တနင်္လာနေ့မှာကြေညာပဲဆိုပြီးတော့ပြောဆိုထားတာဖြစ်ပါတယ်
နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုအောင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းကနေတောင်းချီတဲ့ဒုက္ခသည်တွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်ပြုံလိုက်ထွက်ခွာနေစေဖြစ်ကြောင်းဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဒီနေ့ပဲပြောဆိုလိုက်ပါတယ်မြန်မာအာဏာပိုင်တွေကတော့နေရာကိုမစွန့်ချဖို့တိုက်တွန်းနေတဲ့ဂျာကထွက်ခွာနေကြတာလို့ပြောဆိုတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကဆက်ပြောပြပါလိမ့်မယ်ရှင်
မြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငြိအခြေအနေတွေကြောင့်တနင်္ဂနွေနေ့ကနေစလို့ထပ်မံထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်းခန့်မှန်းကျေ1000ကနေ1000ခွဲလောက်ဟာဘင်္ဂလားဒေ့ရှ်နယ်စပ်အနီးမှာဝင်ခွင့်ရဖို့စောင့်ဆိုင်းနေကြတဲ့အကြောင်း UNHCR ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါပဋိပက္ခတွေဖြစ်ပွားရာရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောခရိုင်ကြီးကန်းမြစ်မှာရှိတဲ့ဌာနချုပ်အမှတ်1နေကြားဆောင်တပ်ဖွဲ့ကဒုရဲမှူးကြီးစိုးမြင့်ဦးကတော့သွေးထိုးလုံဆော်မှုတွေကြောင့်အစုလိုက်အပြုံလိုက်ဆက်လက်ထွက်ခွာနေတာလို့ပြောပါတယ်
အခုဒီရပိုင်းမှာမှကျွန်တော်တို့ဒီအလဲတန်းကျော်ပင်လယ်ကမ်းကြီးတို့ကျွန်တော်တို့ဒီတုံးချောင်းဝါနဲ့မူဝင်ချောင်းဝါကျမှာရှိတဲ့ဂေါ်လူတာရတရားဘက်ကနေကူရီသွားတဲ့ဖွဲ့တွေဟာဘူးတီတောင်မြို့နယ်အပိုင်ထဲမှာရှိတဲ့ဘင်္ဂလီကျေးရွာဖွဲ့တွေဖြစ်ပါတယ်လားသူတို့ရဲ့စိတ်ချက်မှာကျွန်တော်အမြင်ပြောရရင်တော့အကြောက်တရားတွေကလွှမ်းမိုးနေရလို့ထင်ပါရောခင်ဗျာဒါကြောင့်ဟိုဘက်ကသွားရင်လားသူတို့ရဲ့အသက်အန္တရာယ်နဲ့သူတို့လုံခြုံမှုတွေဖိတ်ချပြီးဆိုရဲအနေအထားမျိုးလဲတစ်ဖက်ကတွေးနိုင်တယ်လို့တစ်ဖက်ကလည်းသုံးတော့ပြောတယ်နှမ်းပြီးတော့မှချင်းကြောက်ပြီးမင်းတို့ဒီမှနေလို့ရှိရင်တော့မင်းတို့ရံပြူမှာပဲမင်းတို့အသက်အန္တရာယ်လဲမင်းတို့ဒီနေ့မဟုတ်ဒီနေ့မင်းတို့သေမှာပဲအဲ့လိုမှမဟုတ်ဘူးဆိုရင်လည်းငါတို့ကမင်းတို့လာပြီးတော့မင်းတို့ဆွေမျိုးမိသားစုကိုငါတို့ကိုယ်ရင်လာပြီးတော့တတ်ဖြတ်မှာပဲဆိုတဲ့ဒီလိုကျွန်တော်တို့ဆက်သွယ်မှုတွေနဲ့ဒါအကြောက်တရားတွေကိုသူတို့ကြိုက်ပင်းပြီးတော့မှဒါလှုပ်ဆောင်နေရလို့ကျွန်တော်အနေနဲ့တော့ဒါသုံးသပ်မိပါတယ်
မျိုးတကြီးကျေးရွာကရိုဟင်ညာမွတ်စလင်တို့ဖြစ်တဲ့ကိုလာထွန်းကတော့အာနာပိုင်နေရဲ့ကန့်သတ်မှုဖိနှိပ်မှုတွေကြောင့်စိုးရိမ်စိတ်တွေနဲ့အဆုလိုက်အပြုံလိုက်ဆက်လက်ထွက်ခွာနေကြရတာလို့ပြောပါတယ
်ဒီမှာလူတွေအဲ့လိုတိုးတေးနေရတဲ့ဟာကအစအညွန့်ညွန့်ကြည့်တယ်လူကဒီဒီတမှာအဲ့လိုဖြစ်တဲ့တိုက်ခိုက်မှုတွေအဲ့လိုမဖြစ်တာတော်တော်ကြာပြီဒါမှမဟုတ်ကျွန်တော်တို့ရိုဟင်ညာတွေအသွာလာတွေကလုံးဝကိုတင်းတင်းကျပ်ကျပ်ကိုကန့်သတ်တာတယ်လူတွေကိုသွာလာဖို့မဖြစ်ဘူးပြီးတော့ဈေးတွေပါတွေလည်းအကူတိအပွင့်မပြေဘူးအနာပိုင်းတွေကပြီးတော့လူတွေမှာအလို့မရှိအခိုင်မရှိနဲ့စားလို့နေတော်တော်လေးကိုအဲ့လိုဆက်တက်နေရတယ်ဒုက္ခနဲ့အယောင်နေရတယ်လူတွေက ပြီးတော့ဘုဒ္ဓလောအနာဝင်တရားလူတွေကိုဟိုNPC ကတကူအထင်အရမ်းအပြားပေးပြီးတော့ဟိုလက်ခံဖို့NPC ကဝန်ကျွန်တော်တို့ကိုအဲ့လိုအသိပေးဖို့စူးစမ်းနေတယ်တလောအပဲခြေစားဆိုရွာမှာတွားပြီးတော့သူတို့ကNPC လက်မခံရွာလုံးရှဲမိရှုပြင်မဲ့ပါအရာဆိုပြီးတော့တင်းကြောက်လာရှိတယ်ပြီးတော့ဒီဒီတာမှာတရားဝတ္တိစုံရေးဆိုတာလည်းမရှိဘူးပြီးတော့ကျွန်တော်တို့ကဟိုတရားမြတ်တမ်းမှုဆိုတာလည်းမရှိဘူး
ဆိုတော့လူတွေကဟိုလုံးချင်းမေးပြီးတော့သိပြီးတော့နေမနေရေးဘူးမနေရှင်ဘူးပေါ့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခရေကြောင့်အိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာသူ၅သိန်းကျော်အထိရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းထားသလိုနောက်ထပ်ထွက်ပြေးနေကြတဲ့သတင်းတွေလည်းထွက်ပေါ်နေတာပါဒူယေမူဂျီစွန့်မြင့်ဦးကတော့မြန်မာအာဏာပိုင်တွေကအကူအညီနဲ့လုံခြုံရေးအတွက်တာဝန်ယူဆော
အစုလိုက်ပြုံလိုက်နဲ့မိသားစုတွေဟာအိုးအိမ်တွေစွန့်ခွာရှိတဲ့ပစ္စည်းတွေကိုပေးရပေးထူခွဲရထူခွဲဆိုပြီးရောက်လာတဲ့အနေဒါဒါနဲ့ပတ်သက်ပြီးကျွန်တော်တို့တာဝန်ရှိတဲ့ဖွဲ့စည်းတွေကျွန်တော်တို့ယူအားဖွဲ့စည်းတွေကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံရုံးနဲ့ပြည်ထောင်စုဝန်ကြီးများသက်ဆိုင်ရာ NGO ဖွဲ့စည်းရနေပြီးတော့စာရေးအိတ်ခါတွေကိုတောက်ပံပေးမယ်နေသားအိမ်ရှိရင်လည်းပြန်လဲတည်ဆောက်ပေးမယ်ရှိပြီးသားအိမ်ကိုလည်းအေးချမ်းချမ်းသွားလို့ရတယ်လုံခြုံမှုပေးနိုင်ပါတယ်ဆိုတာကိုတို့လက်မခံတော့ဘဲနဲ့သွားနေတဲ့အနေထားမျိုးကတော့အခုချိန်ထိကျွန်တော်တို့လေးမြန်ကွင်းကမ်းခြေမှာရှိတဲ့လူတစ်ထောင်ကျော်ကိုတို့တရာတရာနာမှာရှိတဲ့လူတစ်ထောင်ကျော်ဒီတိုင်းတောင်မြန်မှာရွက်ထည်ထိုးပြီးနေတ
ตอนนี้วันนี้การในซาลูทวีปยี่ลาจาร์ได้ดูข่าวเดือดฮะที่กันนี้มันอาทิตย์บิงลาเทศประกาศเลิกวิ่งในมาดานีนิจายาบีมีมานิงเงินเป็นเช่นอัตโนมัติมีจานียาบีเมบิงลาเทศนั่งเงินในวิ่งวิ่งยาบุสองใจนิจายาโรเมลูเล่ดูข่าวเดือดเปียโซจักกูโกกาพบยาเกิดรู้ทวีปยี่ลาดูดูข่าวเดือดเปียปูนิโกกางเงินในยากูทาร์เรบิโอเรโกเล่ปียตาเคราบะแต่เช่นนี้มาเวนั่งเงินการลูกคุยลูกชามุพเพื่อคู่พิเด ฮิวแมนไรท์วอทช์ก็ออกล่าหน้าไม่งานในซาลูอยากให้มีเนี่ยเอาไปมาเจียวเอาเนี่ยชิสัชชี่ยูอาเทมเนี่ยฮะมีลาวมูรีเจ้าลงว่าดามาโมฮูดเซย์ดไบต์เจสิกเกจายาเจ้าจูรูดับบุ๋มดันวินเนตูดิกเน่เบทรีนทบียนทาบาร์เรชิน
มาสมุดเต็มปีอาเกล้าพิพาเรชินจะเสร็จมาเวบิงลาดิชเนซ์มาโรฮิงญาทุกข์ได้ยี่กูตรินตัวอยู่ยากาบิงลาดิชอาณาบังด้วยเพนซีบีทีอาสเวขยันเรียนมาตรินเอาหนูเย่หมู่กูบิงลาดิชสุยากาเปลี่ยนเลยยกตึงไล่ปีที่เงี้ยเปลี่ยนโลกไปไล่ปาบีนั่นเองเนซ์ยี่เต็มมาหมู่เชมยี่เนจิมาจะบ่งตรินเอาหนูกูเปลี่ยนโลกไปเรียบบ่มีมาตรินตัวมาเรียกเลยจูจูไล่จ้าบาร์เลยจ้างส่งกูกูยังเวียงกัดเต็มปีมาว่าเชน
จำนี้นั่งจีโอเมื่อกี้เจ้าด้วยรู้ยังจ้าทุกอาทิตย์เจ้าเดบุญยังกูบูตาวมันเป็นขยะเดอลูกเดบุญตรีนั่งกูมินซี่อาอุเน่กูคนละดูหนูโอแสดงมาละคนยังดีก็เสบซามาพันซีบีแต่ช่วงมูเน่สุสเวกบีน่าไปมารอเลเวบีจานเน่ตรีนอยู่เดอตัวสบีเยี่ยอยู่เก็บบาร์เลอกูรอดรูปอสเวสุราเดอหมู่กูเปลี่ยนเลยยูเต็มบีอิงอาดิกเน่นี่เลยมาเปลี่ยนลูกไปเลยบีพี่เดลูยามาตรีนั่งหนูเย่หมู่กูไล่บาสเอาเงินนี่เดอ
บังกลาเทศนี่มิสเตอร์จูตเตอร์มวยบาราอูกาวิวเอโกเปียวบาร์เลยออฟฟิเชียลีแต่ก็มันเฮสดีไซน์เกตตูดรอปเตอร์เคสโซฟาร์วีเคนเตอร์โนฟรอมเดอะฟรอมอเวอร์ซอร์เซสสุยากาดีมุกตีเอวินยูเต็มมุสุนเปียไลเดลูตั้งแต่ยังกาเทศนี่จันนารุตีเกียวบาร์เลยถ้าจะบังกลาเทศนั่งงานนี่ตัวก็ทักความกุญปีเลยจ้าวะกูรอตัวดีกันอีทว่าจ้าวะวีกูมีเนี่ยอุเน่กูคนละดูหนูฮะบังกลาเทศบีแมนที่จังไลเน่ดีตั้งแต่โนจีนี่เลสันนายกุยเล่ามา ถ้าการมีวันนี้ไทยนั่งงูทักข้อตัวเจ้าเช่นนี้บาราอูกาเปียวบาร์เลยดรีนเอาดิบิงลาดิสมาจังเกเรเคมรันเน่ลุงอันนุบิซิริกุโรตัวเอเชนิกามาจากเงี้ยมาปีกูเปียบุมาเปียบาร์เลยกูรู้มุกโยเต็มบีมาดรีนเอาหนูกูเปียนลูกปีเรียบจูดูเจ้าเน่น้องมามีมาดรีนสมารีติงอันซาจิบุโลเจ้ายามันงานดรีนก็สิพ่วยเวงอุ้มยิ่งจ้ากับเปียวบาร์เลย
ฉันรู้ว่าดีดีนั่นเองแล้วล่ะจู่ๆเออบิงกันนี่สุยาเลยเดี๋ยวลูกไปเลยหาว่าลูกไปไหนหาว่าลูกทำอะไรลูกยังไงบ้างคือเบอโอ้นอกดีนมาเองนี่เนาะโอ้ดีกันนี่ดีใจกันนี่ดีนตัวอยู่กับขมาดีนมาบีจานเนี่ยจันนี่บีจานเนี่ยชาวพุทธเลยหามอยู่กูติงงานอะไรอยู่กูรอดูเลยทีเนี่ยโอเคเออลูกยังไม่เข้าใจเนาะรู้ประการนี้อุ้ยจะมีอะไรมีข้ามอยู่ที่ไหนนะมั้งรอดีดีอันนี้เลยฉันรู้ติงงานอะไรอยู่กูเลยลูกเลยทีมา
บางกลาเทศมีมาหนึ่งในงานนี้สมาร์ทรุ่นยาดอกก็ได้ยินในประเทศลูกเต็มมามุ่งชิงเงินมากูรู้แต่บางทีเราหนูกูเปลี่ยนลูกไปเลยบางกลาเทศเลยเลยบอกจู่ๆยามาพี่เดี๋ยวลูกจะไปเอเนสกีจะเรียนเอากูที่หาตัวก็เปลี่ยวมาเลยกูไม่ได้เอารูปบางคนอะไรเช่นนั้นงานงานนี้มาเปลี่ยนบ้านอะไรกิจการเนี่ยประเทศอยู่นั่นงานเต็มมามุ่งชิงเงินเช่นเช่นเรื่องตัวจอมลูกที่รู้ดีเนี่ยกูฮาร์เลยกิจการนั่นรู้ที่เต็มมามุ่งกูพี่ เปลี่ยนทางตัวพี่แล้วเพราะว่าไอ้เช่นเนี่ยจันทร์รู้ที่เต็มมามุ่งเดียวจะพูดด้วยเพราะว่าเช่นเนี่ยจันทร์รู้ที่เต็มมามุ่งเดียวจะพูดด้วยเพราะว่าไอ้เช่นเนี่ยจันทร์รู้ที่เต็มมามุ่งเดียวจะพูดด้วยเพราะว่าไอ้เช่นเนี่ยจันทร์รู้ที่เต็มมามุ่งเดียวจะพูดด้วยเพราะว่าไอ้เช่นเนี่ยจันทร์รู้ที่เต็มมามุ่งเดียวจะพูดด้วยเพราะว่าไอ้เช่นเนี่ยจันทร์รู้ที่เต็มมามุ่งเดียวจะพูดด้วยเพราะว่าไอ้เช่นเนี่ยจันทร์รู้ที่เต็มมาม
င်းဒေသကလူညုံရေးကင်းစကန်30လောက်ကိုဩဂုတ်လ25ရက်နေ့မှာဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်မြန်မာစစ်တပ်နဲ့လူညုံရေးတပ်တွေကနေမီရှင်းလင်းရေးလုပ်စဉ်မှာရိုဟင်ဂျာဒုက္ခသည်5သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂအဖွဲ့တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီး AH မာမုတ်အလီဟာလာမယ့်နိုဝင်ဘာလတဲ့မြန်မာနိုင်ငံနေပြည်တော်မှာကျင်းပမဲ့73ကြိမ်မြောက်အာဆမ်အစည်းအဝေးကိုတက်ရောက်ဖို့ရှိပြီးအဲ့ဒီမှာရိုဟင်ဂျာဒုက္ခသည်အရေးကိုအဓိကထားဆွေးနွေးသွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ
။ကိုညံဝဲအောင်တင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်ကာနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ EDM 3 English စာသင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ Video အစီအစဉ်ဖြစ်နေလဲ English စာလေ့လာနိုင်တဲ့10မိနစ် English စာနဲ့မတ်ကြီးမုံရဲ့ English စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့နေပြည်တော်လေးစိတ်မှာလက်နက်တွေဖန်ဆီးရမိတဲ့နောက်ဆက်တွဲအခြေအနေကိုတင်ပြပေးပါမယ်။နေပြည်တော်ပြည်ပဆိုင်ရာလေးစိတ်မှာတရားမဝင်လက်နက်နဲ့မူရည်စေဝါဖန်ဆီးမှုနဲ့ပတ်သက်လို့ဆက်လက်ရှာဖွေစစ်ဆေးရမှာတနက်တချို့ကိုထပ်မံသိမ်းဆည်းရမိခဲ့ပြီးတန်တရားရှိသူတချို့ကိုလည်းထပ်မံဖန်ဆီးရမိခဲ့ကြောင်းပြည်ထရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အမှုရနောက်ဆုံးအခြေအနေနဲ့ပတ်သက်လို့နေပြည်တော်မှာပြည်ထရေးဒုတိယဝန်ကြီးကသတင်းထောက်တွေကိုပြောကြားခဲ့တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
နေပြည်တော်ပြည်ပဆိုင်ရာလေစိတ်မှာအရင်သမရဦးတိန်စိန်ဇိုးဝလက်ထက်ကပြည်ထောင်စုဝန်ကြီးဟောင်းဦးတင့်ဆန်းရဲ့တားဖြစ်သူဖြိုးကိုတင်ဆန်းနဲ့ပေါင်းပါစီကနေတရားမဝင်လက်နက်နဲ့မွေးစေဝါတွေကိုဖမ်းဆီးရမိခဲ့ပြီးနောက်ပိုင်းဂွင်းဆက်တရားခဏ်ဒီကိုစုံစမ်းနေပြီးဒီကနေ့ထိလူစနစ်ရောက်လက်နက်21လက်ဖမ်းဆီးသိမ်းဆည်းထားတယ်လို့ပြည်ထောင်စုဒုတိယဝန်ကြီးဗိုလ်ချုပ်အောင်စိုးကပြောပါတယ
်။တရားခဏ်ဒီစစ်ဆေးလို့ရတဲ့ချက်တရားနေဒီဂွင်းဆက်တရားခဏ်ဒီဆက်လက်ဖော်ထုတ်ပြီးတော့ကျွန်တော်လက်နက်တွေဆက်လက်ပြီးဖော်ထုတ်သိမ်းဆည်းခဲ့ရှိပါတယ်။ဒါပထမနေ့မှာတော့ကျွန်တော်အားလုံးပေါင်းကျွန်တော်တို့73လက်သိမ်းဆည်းပြီးဖြစ်ပါတယ်ဒီကနေ့တော့ကျွန်တော်တို့လက်နဲ့ရှစ်လက်ထပ်မှန်ပြီးသိမ်းဆည်းရမိပါတယ်ကျွန်တော်ဒီကနေ့အထိတော့ကျွန်တော်တရားခဏ်12ရောက်ကျွန်တော်တို့ဖမ်းဆီးထားဖြစ်ပါတယ်ဝင်းဆက်တရားခဏ်လည်းဆက်လက်ဖော်ထုတ်နေပါတယ်ရရှိတဲ့အချိန်ဒီအားလုံးလည်းကျွန်တော်တို့သတင်းဆက်လက်ပြီးထုတ်ပြန်ပေးပါမယ
်ကျင်းရှိရဲ့လက်နက်တွေနဲ့ဝင်းဆက်တရားခဏ်တွေကိုဖမ်းဆီးသိမ်းဆည်းဖို့ကိုဦးစားပေးဆောင်ရွက်နေတယ်လို့ပြည်ထောင်ဒုတိယဝန်ကြီးကဆက်ပြောပါတယ
်အဓိကတော့ကျွန်တော်ခုနပြောသလိုပဲကျွန်တော်တို့ကျန်ရှိနေတဲ့လက်နက်တွေနဲ့ဝင်းဆက်တရားခဏ်တွေအားလုံးကိုကျွန်တော်တို့အများဆုံးဖမ်းဆီးရမိမှုနဲ့သိမ်းဆည်းရမိမှုဒါအရေးကြီးဆုံးဖြစ်တဲ့အတွက်ဒါကိုကျွန်တော်ဦးစားပေးလုပ်နေပါတယ်ခင်ဗျာ။လုပ်တဲ့လုပ်ငန်းစဉ်အားလုံးမှာလည်းကျွန်တော်တို့သက်ဆိုင်ဌာနအားလုံးနဲ့လည်းပေါင်းဆက်ပြီးဆောင်သွားမှာပါ။ဒီစဲဥတွေပေါ်မှာချိုးဖောက်တဲ့လုပ်ငန်းစဉ်တွေအားလုံးလည်းကျွန်တော်တို့ဖော်ထုတ်ပြီးဆောင်သွားမှာ
။လက်ရှိမှာတော့ဖြုတ်ကိုတင်ဆန်းကိုတရားမဝင်လက်နက်ကင်ဆာမှုမွေးပုံးမာတွေနဲ့အမှုပွင့်ဆောင်ရထားပြီးအခုလိုမွေးစေဝါနဲ့လက်နက်တွေကိုအတူတကွဖမ်းဆီးရမိတဲ့အတွက်အကြမ်းဖက်ဥတွေနဲ့လည်းညှိစွန်းတယ်လို့မြန်မာနိုင်ငံလွတ်လပ်တော်ရှိနေများအသင်းတွေတွင်းရမှုဦးသိန်းတန်းဦးကသုံးသပ်ပြပါတယ်။
လောလောဆယ်ရတော့စွန်နှန်းစစ်စီတဲ့ကာလပေါ့နော်ကာလဆိုတဲ့အခါကျတော့ဟိုလောလောဆယ်လောက်ကန်ဆောင်ကြတယ်မဆိုးပါဘူးမြန်မာတဲ့ဟိုဟို ace company ဝင်စုနဲ့စီးတာတော့ချက်ချင်းနှိမ့်နေခြင်းတော့ဂျန်နဲ့နေလိုက်တာအဲဒီကောင်းပါတယ်ဒါနဲ့ညိတာတွေအများကြီးပါလက်နက်မှုတွေတော့တော့လက်နက်နဲ့မွေးရစိနဲ့အတူတွဲမိတဲ့အတွက်ဒါအကျန်းဖက်ဥတွေလည်းညိတယ်နော်
ဖြူကိုတင်ဆန်းဟာ2012ခုနှစ်ကရေတိုင်းဒေသကြီးမြောင်းမြမြို့နယ်ကနေကြံ့ခိုင်ရေးပါတီကနေဝင်ရောက်ရှင်ပြိုင်ခဲ့တဲ့ကိုယ်စားလှယ်တော်ဖြစ်ခဲ့က ACE ကုမ္ပဏီရဲ့အကြီးအကဲတူဖြစ်ပြီး ACE ကုမ္ပဏီကစောက်လေလုပ်ငန်းဟိုတယ်လုပ်ငန်းတွေကိုအဓိကလှုပ်ဆောင်တဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်။မင်းညာပိုင်းကရန်ကုန်မြို့တာကိတာမြို့နယ်ရှုကင်းသာပလန်းမှာရှိတဲ့ဖြူကိုတင်ဆန်းပိုင်ဆိုင်တဲ့ ACE ကုမ္ပဏီဝင်ကိုရဲတပ်ဖွဲ့တွေကရှာဖွေစစ်ဆေးမှုတွေဆက်လက်ပြုလုပ်ခဲ့ရမှာတော့တနက်နေ့မွေးစည်းဝါအချုပ်ကိုထပ်မံရှာဖွေဖမ်းဆီးရမိခဲ့ပြီးကုမ္ပဏီကိုလည်းချိတ်ပိတ်ခဲ့ပါသေးတယ်ခင်ဗျာ။
မတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား radio နဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်အခြေအနေယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်ဆောင်ကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်လို့ပြီးစာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သွားရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။
VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါ။အခုဆက်လက်ပြီးတော့ဖားကန်ဘက်ကအမည်ပြမှုအကြောင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကန်မြို့နယ်လုံကင်းကျေးရွာအုပ်စုထဲမှာရေမဆေးကြောက်ရှာဖွေသူတွေဟာဒီကနေ့အင်္ဂါနေ့ကကဘာကြောက်ကျော်မြေစာပုံပြိုကျတာကြောင့်၃ဦးထက်မနည်းပါသွားပြီးတော့2ဦးသေဆုံးခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မကြခဏဆိုသလိုမြေစာပုံပြိုကျမှုတွေနဲ့လူသေဆုံးမှုတွေဖြစ်နေတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကလုံခင်းကျေးရွာအုပ်စုမှာအောက်တိုဘာလ18ရက်နေ့ကရေမဆေးကြောက်ရှာဖွေသူတွေကဘာပြူပြီးသေဆုံးထဏ်ရာရမှုတွေဖြစ်ခဲ့ပါတယ်။ဖားကန့်မြို့နယ်တွေကပြည်သူ့တော်ကိုယ်စားလှယ်ဦးတာရှိလဆိုင်ကတော့ကဘာကနည်းနည်းမြင့်တယ်လို့ကြောက်ရှာသူတွေကရေနဲ့ထိုးပြီးရှာဖွေရကနေကဘာပြူပြီးလူသေးဆုံးမှုတွေဖြစ်ခဲ့တာလို့ဆိုပါရယ်
။ဆက်ကရဲဆိုရင်တော့မြောက်ဘက်ကမှာပေါ့။ကျစ်ကလုံးကြီးအုပ်စုပေါ့။ဒါသေးရနာပေါ့။အဲ့ဒီကဘာကြီးပုံနေတဲ့အောက်မှာသူကရေနဲ့တူးနေတဲ့ကျတော့လေအမကြီးအဲ့လိုနေရတော့အဲ့ဒီတိုင်းကတော့အများသားလူတွေကိုချပေါ့။သူတို့ဒီမှာအနေထားရအဲ့လောက်ရှိတဲ့အပေါ်ကနေပြေးတော့တော့ဆိုင်ကဲချလာတယ်ဆိုတော့ဒီမှာရှိတဲ့ဟာတွေမှာလည်းရှင်းနေပါပြီ။ဆိုင်ကတော့ဆိုင်နဲ့ချပေါ့
။ဖားကန်မြို့နယ်အတွင်းကလုံခင်းကျေးရွာအုပ်စုမှာပဲဇူလိုင်လ15ရက်နေ့ကမြေစာပုံပြိုကျတာကြောင့်ရေမဆေးကြောက်ရှာဖွေသူတွေက၄ဦးထက်မနည်းမြေစာပုံပြိုကျပြီးအထဲမှာပါသွားပြီးသေဆုံးမှုတွေရှိခဲ့တာပါ။နတ်မော်ကျေးရွာမှာတော့ဇွန်လ10ရက်နေ့ညနေပိုင်းကကဘာပြိုတဲ့အတွက်ရေမဆေးကြောက်ရှာဖွေသူတွေကလူ2ဦးသေဆုံးပြီး9ဦးထက်မနည်းပြင်းထန်တဲ့ဒဏ်ရာတွေရတဲ့အတွက်ဆေးရုံပို့ပြီးတော့ကုသခဲ့ရပါတယ်။ဒီလိုကဘာပြိုမှုတွေမြေစာပုံပြိုကျမှုတွေမကြာခဏဖြစ်နေပေမဲ့ရေမဆေးကြောက်ရှာဖွေသူတွေကတော့ရောပါသွားတာမရှိပဲထောင်ထဲချီရှိနေပြီးကြောက်စိမ့်တူးဖော်နေတာတွေကိုဆက်လုပ်နေတယ်လို့လည်းဒေသခံတွေကဆိုပါတယ်။ကြောက်မြက်တူးဖော်မှုမသိတဲ့ကုမ္ပဏီတချို့ကလည်းရန်နာထားပေမဲ့လည်းဆက်ပြီးတော့ပြန်လုပ်နေတာတွေ့ရတယ်လို့လည်းဒေသခံတွေကဆိုပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မှုအုပ်စုနတ်မော်ကျေးရွာအတွင်းမှာရေမဆေးကြောက်ရှာဖွေသူတွေဟာကြောက်ကဘာပြိုကျတဲ့အတွက်ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကလည်းလူကိုယ်ဦးတည်ဆုံးခဲ့ပြီးတချို့တရားတွေရခဲ့ပါတယ်။2016ခုနှစ်ထဲမှာပဲမြေစာပုံပြိုကျတာကြောင့်လူတရာစင်ကျော်တည်ဆုံးခဲ့ရပြီးတဲ့နောက်မှာတော့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တုဖို့မှုတွေကြောင့်ဖြစ်လာတဲ့လူသက်ပေါင်းများစွာဆုံးရှုံးမှုတွေပါဝင်သဘောပေါဝင်ခြင်းဆိုင်ရာဆိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့ထီတောင်းဆိုမှုတွေလည်းရှိခဲ့တာပါ။အစိုးရအဆက်ဆက်စီးကမ်းမဲ့ကြောက်စိမ့်တုဖို့မှုတွေကိုအစိုးရတည်အနေနဲ့စီးကမ်းတင်းကျပ်မှုမလုပ်နိုင်ခင်မှာစံငန်ထားဖို့အတွက်ကိုလည်း Global Witness အပါအဝင်သဘောပေါဝင်ခြင်းရေလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်ထဲမှာတောင်းဆိုထားပါတယ်ရှင်
။မအေးမသတင်းပေးပို့ခဲ့တာပါ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ချင်ပေးစာတွေပေးပို့လို့ရင်တော့ VOA ရဲ့ email လိပ်စာ bemis@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်။မကြာခင်ည9နာရီခွဲမှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9:00နာရီခွဲဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်နဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုနားဆင်ရပါမယ်ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင်
ဘဝအင်အားကြီးနိုင်ငံ၆နိုင်ငံနဲ့အီရန်ကြား2015ခုနှစ်ကသဘောတူညီထားတဲ့နျူကလ িয়ার အစီအစဉ်ပြသရေးသဘောတူညီချက်ကိုအီရန်ဘက်ကလိုက်နာတယ်ဆိုတာဒီပြုဖို့သမ္မတဒေါ်လင်ထရန့်ကရင်းဆိုလိုက်ပါတယ်။ဒါကြောင့်လဲနျူကလ িয়ার ရေးအီရန်နဲ့ဘာဆက်လုံမလဲဆိုတာကိုအမေရိကန်ကွန်ဂရက်စ်ဖြစ်တော်အနေနဲ့ဆုံးဖြတ်ရတော့မှာဖြစ်ပါတယ်။အီရန်နဲ့နျူကလ িয়ার သဘောတူညီချက်ဘာဆက်လုံမလဲသတင်းမဲ့ဒေါ်ကြာဆောင်စားနေချိန်မှာပဲသမ္မတဒေါ်လင်ထရန့်က
We cannot and will not
အီရန်အနေနဲ့သဘောတူညီချက်တိုင်လိုက်နာတယ်ဆိုတာကိုသူ့အနေနဲ့အတည်ပြုမပေးနိုင်တဲ့အကြောင်းနဲ့အတည်ပြုမှမဟုတ်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။တပ္ပဓာဟောအပေါ်မှာထားခဲ့တဲ့သမိုင်းဝင်သဘောတူညီချက်အတိုင်းဆက်ပြီးအကောင်အထည်မဖော်နိုင်တာကိုလက်ရှိတပ္ပဓာဒေါ်လင်ထရန့်အစိုးရကခုခံကာကွယ်ပြောဆိုနေပါတယ်။သဘောတူညီချက်အရအီရန်ဘက်ကနျူကလ িয়ার ရေးလှုပ်ရှားမှုတွေကို10နှစ်ရပ်ဆိုင်ထားဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းအီရန်ရဲ့မင်းဆိုင်ဒုံးကျည်အစီအစဉ်နဲ့တခြားကိစ္စတွေကိုတော့သဘောတူညီချက်မှာထည့်သွင်းထားပါဦး။ကလပ်ဘက်ကဆရာအမေရိကန်သမ္မတကြီးနီကီဟေလီက ABC ရုပ်သံကိုအခုလိုပြောပါတယ်
They have to hold them accountable. They can't
ဒီကိစ္စတာဝန်ယူမှုရှိလာအောင်ကျမတို့လုပ်ရပါလိမ့်မယ်။အခုကျမတို့တွေ့နေသလိုကဘာတဝမ်းကအကြမ်းဖက်မှုတွေကိုသူတို့ဆက်ပြီးထောက်ခံပေးနေလို့မရပါဘူး။အီရန်ကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံဖြစ်စေမဲ့ပယ်ထိန်သုံးဒုံးကျည်စမ်းသပ်ပစ်ခတ်နေတာတွေလည်းရပ်ဆိုင်းရပါလိမ့်မယ်
။ Israel ဝန်ကြီးချုပ်ကတော့သမ္မတထရန့်ရဲ့ပြောဆိုချက်ကိုကြိုဆိုပါတယ်။ဒါပေမဲ့လည်းသဘောတူလက်မှတ်ရေးထိုးခဲ့တဲ့အင်အားကြီးနိုင်ငံတွေကသူတို့ဘက်ကစိတ်မသက်မသာဖြစ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုနေကြတာပါ။ဂျာမန်နိုင်ငံဈာယီဝင်ကြီးဇစ်ဂမဂဗရီယဲလ်ကအခုလိုပြောပါ
တယ်။ဥရောပမှာရှိတဲ့ကျွန်တော်တို့ဂျာမနီ၊နောက်ပြင်သစ်၊ဗြိတိန်နဲ့ဥရောပသမဂ္ဂတို့ကတော့အီရန်နဲ့အတူသဘောတူညီချက်ပါအချက်တွေအတိုင်းရည်တည်ပါတယ်။ဒီသဘောတူညီချက်ကိုဆက်ပြီးထိန်းထားကြပါတယ်
။ဆိုရင်ဇာကအီရန်ဆိုတာနဲ့ကြော်လွန်တယ်လို့လည်းဂျာမန်နိုင်ငံဈာယီဝင်ကြီးကပြောပါတယ်။
Das Abkommen mit dem Iran hat zum ersten Mal. စစ်ပွဲကိုဆေးစပ်ညှိနှိုင်းပြီးရှောင်ရှားနိုင်တယ်ဆိုတာကိုအီရန်နဲ့သဘောတူညီချက်ကပြနေတာပါ။ဒီထက်ပိုပြီးတော့နျူကလ িয়ার လက်နက်တပ်ဆင်မဲ့နိုင်ငံတစ်နိုင်ငံကိုဖန်တားနိုင်ခဲ့တာကိုပြခဲ့တာပါ။ဒီသဘောတူညီချက်ကိုဖျက်ဆီးလိုက်တာကဒီလိုသဘောတူစာချုပ်မျိုးကိုကမ္ဘာတဝန်းမှာအားကိုးယုံကြည်လို့မရတော့ဘူးဆိုတာမျိုးဆိုလိုရာရောက်နေပါတယ်။ဒါကြောင့်အန်နီယယ်ကအီရန်ဆိုတာထက်ကျော်လွန်တယ်လို့ပြောချင်တာပါ
။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကတော့ABC ရုပ်သံကနေခုလိုတုံ့ပြန်ပါတယ
် That's Germany they're saying death to America
အခုကျုံးဝါနေတာကဂျာမန်တွေတေစေရမယ်ဆိုပြီးပြောနေတာမဟုတ်ပါဘူးအမေရိကန်တွေတေရမယ်လို့ပြောနေတာပါအ
ီရန်နဲ့သဘောတူညီချက်ကိုမြောက်ကိုရီးယားဘက်ကလည်းအနီးကပ်စောင့်ကြည့်နေတယ်ဆိုတာသမ္မတဒေါ်နယ်ထရန့်အစိုးရကသဘောပေါက်နားလည်တယ်လို့လည်းသံမကြီးနီကီဟေလီက ABC ရုပ်သံကိုပြောပါတယ
် That's the perfect message to North Korea
ဟာမြောက်ကိုရီးယားအတွက်လည်းပြည့်ပြည့်စုံတဲ့သတင်းစကားပါအလုံးမဖြစ်တဲ့မကောင်းတဲ့အပေးယူသဘောတူညီချက်မျိုးကျမတို့မလုပ်ဘူးသဘောတူညီချက်ရယူမယ်ဆိုရင်ရှင်တို့ဘက်ကတာဝန်ယူမှုရှိရမယ
်အခုတော့အမေရိကန်ကွန်ဂရက်စ်လွှတ်တော်အနေနဲ့ချင့်ချိန်နေရပါပြီသမ္မတဒေါ်လင်ထရန့်အခုလိုဆုံးဖြတ်လိုက်တာကိုဒီမိုကရက်အတော်များများကဝေဖန်ပါတယ် Republican ဘက်ကထင်ရှားတဲ့အမှတ်တွေကတော့သဘောတူညီချက်ထဲကမှားယွင်းနေတဲ့အချက်တွေကိုပြန်လည်ပြင်ဆင်ဖို့အခွင့်အရေးတရဖြစ်တယ်ဆိုပြီးပြောနေပါတယ်။ Republican ထဲလွှတ်တော်မှ Susan Collins ကခုလိုပြောပါတယ်
။ Under the agreement, Iran has
သဘောတူညီချက်အရကျွန်မပြောသလိုအီရန်ဘက်ကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့စိတ်ရှိရှိနဲ့အချိန်စွဲခွင့်ရသွားပါတယ်။ဒါကိုကျွန်မတို့ပြင်ဆင်ရပါလိမ့်မယ်။ဒါကိုလွှတ်တော်အနေနဲ့လှုံ့ဆော်ရပါလိမ့်မယ်။ဒီသဘောတူညီချက်ကနိုင်ငံတကာသဘောတူညီချက်ဖြစ်တယ်။နှစ်ဖက်သည်လက်မှတ်ရေးထိုးထားတာမဟုတ်တော့သမ္မတအနေနဲ့မဟာမိတ်နိုင်ငံတွေနဲ့အပြေအဝဒီထက်တိုင်ပင်ဆွေးနွေးအကြံဉာဏ်ရယူမယ်လို့လည်းကျွန်မညွှန်လင့်ပါတယ်
။အီရန်သမ္မတကတော့နျူကလ িয়ার ရေးမှနိုင်ငံတကာသဘောတူညီချက်အတိုင်းဆက်ပြီးတော့လိုက်နာမယ်လို့ပြောဆိုနေပါတယ်။ဒါပေမဲ့လည်းပယ်ထိန်သုံးဒုံးကျည်နဲ့တခြားလည်းနဲ့ဒီကူတော့အီရန်ဘက်ကဆက်ပြီးထုတ်လုပ်သွားမယ်လို့ကြေညာထားကြောင်းပါခင်ဗျာ။
မေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတခါတော့ဒီသောရရှင်တွေစောင့်မျှော်နေတဲ့တိုက်ရိုက်တဲ့လိုင်းဆွေးနွေးခန်းအစီအစဉ်ကိုစတင်ပေးပါတော့မယ်အစီအစဉ်တင်ဆက်သူကိုတာညွတ်ဦးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအပြစ်ခတ်ရစေးရေးအဓိကညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်ပြောရမယ်ဆိုရင်တော့ဒီ NCA အပြစ်ခတ်ရစေးရေးစာချုပ်လက်မှတ်ရထိုးခဲ့ကြတာအခုဆိုလို့ရှိရင်တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစေးရေးစာချုပ်ပေါ့လက်မှတ်ရထိုးခဲ့တာအခုဆိုရင်နှစ်နှစ်ရှိတော့ပါပြီအဲတနည်းကပဲကျွန်တော်တို့ဒီအခမ်းအနားတရက်သလိုလုပ်ပါတယ်လုပ်တဲ့အခါမှာတမရကောက်ကြီးဦးစီးချုပ်ရောနောက်နိုင်ငံတော်တမင်္ဂန်ပုဂ္ဂိုလ်တောင်ဆန်းစုကြည်ရောမိကုန်းတွေပြောကြပါတယ်သူတို့ပြောတဲ့အထက်မှာတော့ NCA စာချုပ်ကိုထိုးခြင်းအဖြစ်ပဲရှေ့ဆက်ငင်းငယ်လုပ်ငန်းစဉ်ကိုရှေ့တက်နိုင်မယ်ဆိုတဲ့သဘောမျိုးပြောပါတယ်သူပြောဆိုရှင်ဒီဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ပြောတဲ့ထဲမှာတော်တော်လေးပြပြသားသားတွေ့ရပါတယ်အဓိက NCA ကလွဲပြီးတော့တခြားရွေးစရာလမ်းမရှိဘူးဆိုတဲ့သဘောမျိုးပြောသွားပါတယ်ခင်ဗျာကျွန်တော်တို့အဲအကြောင်းမလို့ဒီ NCA နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြီးဖို့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမလူကတော့ဒီ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများအဖွဲ့ရဲ့ပြောဆိုခွင့်ရှိသူဖြစ်တဲ့ဦးထွန်းစောဖြစ်ပါတယ်နောက်တစ်ခုကတော့ဒီစိုက်ဆရာတန်းစိုးနိုင်ပါဦးတန်းစိုးနိုင်ကတော့နိုင်ငံရေးလေလာအကဲဖြတ်သူလည်းဖြစ်ပါတယ်သူတို့2ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်ရင်းဆုံးကိုထွန်းစောဖိတ်ခေါ်ကြပါလိမ့်ခင်ဗျကိုထွန်းစောကြီးကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ
်ခုနကကျွန်တော်ပြောသွားလို့ပါပဲအဲသူတို့ဒီခေါင်းဆောင်တွေရဲ့မိကုံးပေါ့နော်မြန်မာခေါင်းဆောင်တွေရဲ့မိကုံးတွေအထူးဖြစ်ဒီတက်မတော်ကာဝီစီချုပ်ရဲ့မိကုံးမှာတော့ပြင်းထန်ပြောပါတယ် NCA ကလွဲလို့တခြားယူစရာမရှိဘူးဆိုတော့အဲ့တော့ UNFC က NCA ထိုးတိုင်မဲ့အခြေအနေအလားအလာအခက်အခဲတွေအခုဘယ်လိုများရှိနေလဲခင်ဗျအကြမ်းညင်းပေါ့
ဟုတ်ကဲ့ကျွန်တော်တို့ဒီ NCA ဟာအားလုံးအတူတူကလုပ်ခဲ့ကြတဲ့ဒီစာချုပ်ဖြစ်ပါတယ်ဒီ SCA ကနေပြီးတော့အခုကျွန်တော်တို့အလုံးပါဝင်မှုကအနှစ်သာရဖြစ်တယ်ပေါ့နော်ဒီ SCA ကအဓိပ္ပာယ်ရဲ့အနှစ်သာရကနေပြီးတော့လောလောဆယ်မှာကျွန်တော်တို့မေးခွန်းထုတ်ပြန်ဖြစ်နေပါတယ်ဒီတမတော်ကာကွယ်ရေးဦးစီးချုပ်ကအဲ့ဒီပုံမှာအသေးရပ်ပြီးပြောနေတဲ့အခါမှာအဓိပ္ပာယ်ဖွင့်ဆိုမှုကပေါ့နော်ဒီ EAW ရဲ့ဖွင့်ဆိုမှုနဲ့ကျွန်တော်တို့တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့ရည်ရည်ချက်သဘောထားကမတူညီမှုဖြစ်တယ်တမတော်ရဲ့ယက်တီတက်ကတော့အဲ့ဒီ NCA ကိုအဓိပ္ပာယ်ဖွင့်ထုတ်တာမှာလိုတစ်မျိုးမလိုတစ်မျိုးပုံစံမျိုးဖြစ်နေတာကိုကျွန်တော်တွေ့ရပါတယ်။ဆိုအဓိကတမတော်ကဝေဥကြီးချုပ်ကအဲ့ဒီသူ့ရဲ့ main goal မှာထည့်ပြောတဲ့အခါမှာအချက်သုံးချက်ကိုအခြေခံပြီးပြောတာတွေ့ပါတယ်။ NCA ကိုဘာကြောင့်ထိုးဖို့လိုလဲဆိုလို့ရှိရင်နံပါတ်1အနေနဲ့ NCA စာချုပ်ဟာတော့ကျွန်တော်တို့ဒီငြိမ်းချမ်းဖြစ်စဉ်အတွက်အဓိကကြားတဲ့အခြေခံလိုအပ်ချက်ဖြစ်တယ်လို့ပြောပါတယ်။နံပါတ်2အနေနဲ့အဲ့ဒီအဓိကကြားတဲ့အခြေခံလိုအပ်ချက်ကိုမဖော်ဆောင်ဘဲနဲ့ရှင်းသက်သွားမယ်ဆိုလို့ရှိရင်တနက်တန်တွေမတိတ်ဘဲနဲ့သိမရှာရတဲ့အနေထားကိုရောက်ပြီးတော့မှဗနက်ကလန်းတွေကိုဥတီသွားနိုင်တယ်လို့ပြောတယ်ပေါ့လေ။နံပါတ်3တစ်ချက်အနေနဲ့ဆိုလို့ရှိရင်ဒီ NCA စာချုပ်ဟာတော့ဒီအစိုးရတစ်ခုတည်းမဟုတ်ဘူးတက်တော်တစ်ခုတည်းမဟုတ်ဘူးအေးအေးဝေးတွေပါအလုံးပေါင်းဝင်ပြီးမှအတူတူကရေးဆွဲကြတာဖြစ်တယ်။ဆိုတော့ဒီအချက်3ချက်ပုံမှာအခြေခံပြီးမှသူက NCA ကိုလက်မှတ်ရေးထိုးဖို့လိုတယ်လို့သူပြောတယ်ပေါ့လေ။ဆိုလက်တွေ့မှာတော့သူကအဲ့ဒီရဲ့ပြောတဲ့အတိုင်းပဲသူရည်တည်လောက်ဆောင်တာမတွေ့ရဘူးပေါ့။ဆိုအဲ့ဒီအချက်3ချက်ကိုနှစ်သာရပြေဝတ်တော်နဲ့သူလက်တွေ့အပြင်အကောင့်တွေဖော်မယ်ဆိုလို့ရှိရင် NCA ရဲ့အဓိပ္ပာယ်ဖွင့်ဆိုမှုနဲ့နှစ်သာရဟာရုပ်လုံးပေါ်မှာဖြစ်ပါတယ်။ဒါနဲ့တူပြောရဲ
ဟုတ်ကဲ့ပြောဘယ်ချက်တွေကိုလက်တွေ့မကြောက်ဘူးပြောရလဲခင်ဗျ။ဟ
ုတ်မှာနံပါတ်1ဆိုလို့ရှိရင်ပေါ့ဗျာဒီ SCA ဟာအဓိကကြဆုံးအခြေခံလုံးဆောင်အောင်အချက်လို့ပြောပါတယ်။ဒါကျွန်တော်တို့လည်းအဲ့ဒါကိုလက်ခံထားတာပဲ။ဒါ SCA ဟာတနင်္ဂနွေလုံးပြည့်ခရီးစီးကိုပေါ်ဆောင်ဖို့လိုတယ်ဆိုတာကျွန်တော်တို့ကလက်ခံထားတယ်။အဓိကကြတဲ့အခြေခံအချက်လက်ကိုကျွန်တော်တို့မငြင်းဘူး။နံပါတ်2အနေနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ SCA ကနေပြီးတော့အခြေခံအချက်လက်ဖြစ်ကိုလက်ခံပြီးမှကျွန်တော်တို့ကအားလုံးဒီတည်ငြိမ်တဲ့ပတ်ဝန်းကျင်ကိုဖန်တီးဖို့လိုတယ်။တည်ငြိမ်တဲ့ပတ်ဝန်းကျင်မရှိပြင်းနဲ့ကျွန်တော်တို့ကဒီနိုင်ငံဆွေးနွေးပွဲတက်ဆိုင်လို့မရဘူးဆိုတဲ့အဓိပ္ပာယ်ပဲနံပါတ်1ကအဲ့ဒါလေးညှိပေးကြရမရှိဘူး။နံပါတ်3နဲ့ထူနီးတူဆိုတော့ပဲနံပါတ်3ဆိုတော့အားလုံးပါဝင်ပြီးတော့မှအတူတူရေးဆွဲကြတာဖြစ်တယ်။အဲ့ဒါကြောင့်အားလုံးပါဝင်မှုပုံမှာသက်မတော်ဘက်ကလက်မခံတာဖြစ်တယ်။ဆိုအဲ့ဒါကြောင့် तू ပြောတဲ့ဥစ္စာက तू ပြောတဲ့ဥစ္စာအတိုင်းခြေနောက်မညီဘူးဖြစ်နေတာကိုကျွန်တော်တွေ့ရတယ်။အဲ့ဒါကြောင့် SCA အပြင်ကျွန်တော်တို့ကတခြားနည်းလမ်းအော်ပေါ့နော်ဒီစဉ်းစားကြရတယ်ဖြစ်လာတဲ့အနေအထားတွေကိုတချို့ကစဉ်းစားတာတွေတွေ့ရတယ်ပေါ့ဆိုကျွန်တော်တို့မြင်တာကတော့ရိုးရိုးချင်းချင်းလေးပဲဒီတက်မတော်ဘက်ကတည်တည်ထုတ်ကန်မှုကိုစွန့်ပြီးတော့မှ SCA နှစ်တာရာကိုရုပ်လုံးဖော်တဲ့နီးလမ်းပဲရှိတယ်တနင်္ဂနွေလုံးပြည်ခရဲစီကြောင့်ကိုအစိုးရနဲ့တက်မတော်တို့ကတက်တင်ကြေညာလိုက်ပြီးတော့မှ SCA နှစ်တာရာကိုလက်တွဲဖော်ဆောင်ဖို့လိုတယ်လို့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့အားလုံးမပါနိုင်မှုဆိုတာကဘယ်အဖွဲ့တွေကိုရည်ညွှန်းတာလဲခင်ဗျာကိုကန့်တို့ဘာလို့အဖွဲ့တွေလား
ဟုတ်ပါတယ်ကျွန်တော်တို့ဒီ SCA ကိုစတင်ရေလှုပ်ဆောင်တော့က SCD အနေနဲ့အဖွဲ့16ဖွဲ့ပါပြီးတော့ကျွန်တော်တို့လုပ်ခဲ့ကြတာဖြစ်တယ်။ဒီအရင်က SCA ကိုတော့ကျွန်တော်တို့လက်ဆက်သက်ခါနေမှာအဆုံးသက်ခါနေမှာအားလုံးကိုလက်မခံခဲ့ဘူး။ဒ
ဆရာလည်းတမရိုရဲ့သဘောထားကြောင့်မဖြစ်ပါနဲ့ဆိုတော့အဲ့ဒါကြောင့်အားလုံးပါဝင်မှုကိုလက်တွေ့အပြင်မဖော်ဆောင်ခဲ့ဘဲနဲ့အခုကျမှသူကအဲ့ဒီချက်လက်တွေကိုထောက်ပြီးတော့မှလက်မထိုးအောင်မလို့ပြောနေတဲ့ခါကြတော့ဒါသူပြောဆိုခြင်းနဲ့လုံဆောင်ချက်ကချင်းနောက်မညီဘူးဖြစ်နေတယ်ဆိုတဲ့အနေထားရှိပါတယ်ဟုတ်ကဲ့ဒီနေရာမှာကျွန်တော်တစ်ချက်မေးချင်တာကကိုကန့်အေအေဒီအေရခိုင်တိုင်းသားလက်နက ော်ဒီကိုညှိနှိုင်းနေရလဲကျွန်တော်တို့ကြားရပါတယ်ခင်ဗျာအဲ့တော့အဲ့အလားအလာကဟိုအချိန်မကောင်းနိုင်ဘူးလား NCA တွေရောက်မလာနိုင်ဘူးလား
ဒါပေမဲ့ခုနကဘယ်လိုပဲပြောပြောလေအဲ့ဒီခုနပြောတဲ့အဖွဲ၃ဖွဲပေါ့နော်တက်မတော်ဘက်ကနေပြီးတော့မှအချိန်ကြီးအကြောင်းရဲ့အကြောင်းချက်တွေမျိုးမျိုးပြပြီးတော့မှကန့်သက်ထားတဲ့အဖွဲတွေကိုယ်တိုင်ကပဲ NCA စာချုပ်ကိုအတူတူကလက်မှတ်ရေးထိုးခဲ့ဟိုပါပေါ့နော်ပြုစုခဲ့ကြတာပဲတော့အဲ့ဒီချိန်တုန်းကစတင်ဒီပေါ်တော့မူကြမ်းရေးဆွေးနွေးတော့တော့သူတို့ဘာမှမပြောဘူးမူကျန်ပြီးခံနေကြမှာအဲ့ဒါကိုလက်မခံနိုင်ဘူးလို့ပြောကန့်သက်တာကတော့ဒါယုံကြည်မှုကိုပြပြအောင်လုပ်လိုက်တာနဲ့တူတယ်ပေါ့လေဒီနေ့ကတော့ယုံကြည်မှုပြပြသွားပြီးတော့နောက်ပိုင်းမှာတခြားသိစားနေရာတွေရွေးချယ်စရာတွေနီးလန့်တွေကိုရှာနေတဲ့အနေထားကိုရောက်သွားတာပေါ့လေ
ဟုတ်ကဲ့
အဲ့ဒါကြောင့် energy ကတော့အဲ့ဒီတန်ကိုခံရတာပေါ့
တော့ကုထုစော်ကခုနပြောတဲ့သဘောရဆိုရင်တမ်းမတော်ဘက်ကပြောနေတယ် NCA ဟာတလန်းတော်ငင်းငယ်ကြီးနီးလန့်ဆိုတာကိုလက်မခံဘူးပေါ့
ဟုတ်ပါတယ်ဒီအဥစ္စာကကျွန်တော်တို့ NCA ပေါ်မှာအနှစ်သာရကိုသူတို့ဖော်ဆောင်မှုလိုပါတယ် NCA ဟာနေပြီးတော့မှကျွန်တော်တို့ကဒါတရည်တည်ထုတ်ပြန်ထားမယ့်အရာမဟုတ်ဘူးပေါ့နော် NCA ဟာကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အခြေခံနိုင်ငံရေးပြဿနာကိုဖြေရှင်းဖို့အတွက်တော့တက်နှမ်းနိုင်ဖို့အတွက်လေကအဆင့်ပဲအဆင့်တစ်ဆင့်ပဲဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျဥထုဇော်လေလိုက်မှာပါခဏနေပြီးပါအောင်ခင်ဗျကျွန်တော်ဆိုင်းစီယာဥတန်းစုနိုင်ဖိတ်ခေါ်ကြပါလေဥတန်းစုနိုင်ကြားရမယ်ထင်ပါတယ်ခင်ဗျကြားရပါလားခင်ဗျ
ဟုတ်ကဲ့ကြားပါတယ်ကျွန်တော်
ခုနကပြောသွားတဲ့ထင်မှာပါကျွန်တော်ပြောသွားတဲ့ထင်မှာပါပါတယ် NCA ကဒီအတ္တိကထွက်လန်းဆိုတဲ့သဘောမျိုးတက်မတော်ကာဝစီချုပ်ကပြောသွားပါတယ်တစ်ဖက်မှာဆိုလို့ရှိရင် NCA စပြီးတော့ဆွနီးကလေးကမပါကြတဲ့ဥမာဆိုရင်ဝါရူကိုကန့်တို့မိုင်းလာတို့ဒီဖွဲ့တွေက alternative ပေါ်တော့တခြားနီးလန်းတစ်ခုကိုသူတို့အဆိုပြုစဉ်းစားနေတာရှိတယ်ခင်ဗျာအဲ့တော့ဒီအချိန်နဲ့ပတ်သက်လို့ဦးတန်းစုနိုင်ဘယ်လိုမြင်လဲဒါကဆင်ပြိုင်ဖြစ်လာနိုင်လားထိတိုက်ဖြစ်လာနိုင်လားဘယ်လိုသုံးသပ်မိပါလဲ
အခုကတော့စင်ကြိမ်သဘောဖြစ်လာတာပေါ့ဗျာစင်ကြိမ်သဘောဖြစ်လာတယ်ဆိုတဲ့ကိစ္စကအခု NCA နဲ့ပတ်သက်တဲ့ကိစ္စတွေကိုစွန့်ရကြပြီးကြတဲ့အချိန်မှာဝါမိုင်းလာတို့ကိုကန့်တို့အဖွဲ့တွေနဲ့ပတ်သက်တဲ့ကိစ္စကိုအထူးသဖြင့်ဝါနဲ့မိုင်းလာပေါ့ဗျာသူတို့ကပြည်အောင်စုအဆင့်စင်လူဝဲသူတို့ကလုပ်ပြီးတော့ငင်းငယ်လက်မှတ်ထိုးထားတဲ့အဖွဲ့တွေသူတို့ပါစရာမလိုဘူးဆိုတဲ့ပုံတရားနဲ့သူတို့ရည်တည်ကြရတာပေါ့ဗျာနောက်သူတို့ကလည်းအစိုးရနဲ့ဒီဒေတာကွန်ပျူတာပူးပေါင်းဆောင်ရွက်လာခဲ့တာလေအနည်း20ကျော်ရှိနေတိုက်ပွဲလည်းတစ်ခါမှမဖြစ်ခဲ့ဘူးဒါပေမဲ့ဒီ20ရာစုပင်လုံကျင်းပတဲ့အခါကျတော့ NCA လက်မှတ်ထိုးမှသာပါဝင်ရမယ်ဆိုတော့ကန့်သက်ချက်ကြီးပေါ်လာတာပေါ့ဗျာအဲ့ဒီကန့်သက်ချက်ကြီးကိုဒေါက်ဆန်းစုကြည်ကလည်းတောက်ခံတဲ့အခါကျတော့ဒီ20ရာစုပင်လုံမှာအားလုံးပါဝင်ရေးဆိုတာမဖြစ်နိုင်ဘူးအဲအဲ့လိုဖြစ်ရတဲ့အဓိကအကြောင်းကလည်းပြည်တော်စုကျွန်တော်တို့ညီငယ်စာချုပ်လုပ်ထားတဲ့အဖွဲ့ဟာ NCA နဲ့ဘယ်လိုဆက်ဆက်တယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီ NRPC ကလည်းအားမကြီးကြီးလာလာတောက်လျှောက်ဖြေရှင်းမပေးခဲ့ဘူးအဲတော့သူတို့ကသိကြလို့ဖြစ်နေအဲ့ဒီကိစ္စကိုစီလူဝဲတွေအတွင်းမှာမင်းလည်းဖြေနိုင်တဲ့လူတယောက်မှမရှိခဲ့ဘူးကျွန်တော်အတွေ့အကြုံရဆုံးအဲတော့သူတို့က NCAသူကငင်းငယ်လူငန်းစင်းနဲ့မှာပါဝင်နေမှာလေတောင်းဝင်လိုပါတယ်လို့အတင်းကြီးပြောနေတဲ့ကြားရက်သူတို့ကိုဟိုလက်တွေ့အဖြစ်ဒီငင်းငယ်လူငန်းစင်းမှာပါဝင်ခွင့်မပြုတဲ့ကိစ္စကြတော့နော်အစိုးရနဲ့တက်မှာမှာတောင်းရှိတယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့
ဒါဒီကိစ္စကတငွေငွေတစ်စင်ပါဖြစ်လာတာပေါ့ဗျာ
အဲ့
ဒီအောက်မှာခုနကဟိုကိုထိုးစော်ပြောတဲ့ကိစ္စတခုကလည်းပါသေးတာပေါ့ဒီဘွယ်သုံးဘွယ်ကိုကျွန်တော်တို့အဲအကြောင်းစုံကတရားကြောင်ပုံွင့်မတည်နိုင်ဘူးဆိုပြီးတော့တတ်မတော်သဘောထားရှိတယ်။အဲတော့ကျွန်တော်တို့ဘုံမူကြီးမင်းအောင်လာကြီးအဲ့ငင်းပြည့်တဲ့နေ့တုန်းကပြောကြတာညီငယ်ရင်းလူချင်းနဲ့ဆန္ဒရှိတယ်။နော်ကျွန်တော်တို့ NCU လက်မှတ်ထိုးပါဆိုတာအဲတော့ညီငယ်ရင်းလူချင်းနဲ့ဆန္ဒကတော့ဒီဘက်တွေလည်းရှိတယ်ဆိုတော့အချိန်ကြီးပြည်ညာချက်တွေထုတ်ပြန်ခဲ့တာပဲကြာ။နော်အဲခုနဝါမင်းလာတဲ့ဒီတိုင်းပဲ။ဒါပေမဲ့အဲ့ဒီဒေသတွေမှာတတ်မတော်ရဲ့စစ်စင်ရေးတွေအတော်လေးပြင်းထန်လာတဲ့အခါကျတော့သူတို့အနေနဲ့သူတို့ရဲ့လုံခြုံရေးအတွက်သူတို့ဝါတို့မိုင်းလာတို့နဲ့သူတို့ဒီနိုင်ငံကြီးကပြည်ပေါင်းရပ်တည်ကိုဆွေးနွေးလာခဲ့တာပေါ့အဲ့လိုဖြစ်လာတဲ့အချိန်ဒီအောက်မှာရောက်တိုင်းဖွဲ့ဆိုတာပေါ်လာတာပါအဲ့တော့ပြန်ပြီးတော့ချုပ်ပြောရလို့ရှိရင် NCA ကို
ကျွန်တော်တို့ဒီကျန်းကျူပါဠိဥက္ကရာကြောက်တော်ရာကြီးရဲ့ကြီးစီအမ်လို့ရေးကြည့်တဲ့နော်အစီအွေမလုံနိုင်ဘူး။နောက်ဒီနှစ်ဆောင်ရှိဖွဲ့စည်းပုံကိုလည်းပြည်ပြောင်းလဲမှုရှိပဲနဲ့ဆိုလို့ရှိရင်ငင်းငိုင်းလန်းနေတိုးတက်မှာမဟုတ်ဘူးဆိုတာကျန်းကျူကနေပြီးတော့ပြင်ရကျထုတ်ပြန်ထားပါတယ်။ဟုတ်ကဲ့။ကျွန်တော်ဒီကျန်းကျူပါဠိဥက္ကရာကြောက်တော်ရာကြီးရဲ့ကြီးစီအမ်လို့ရေးကြည့်
ဒီဘောရာရှိကြောင်းသင်ပြပါတယ်ဒါပေမဲ့ဆိုတော့ကအခုကဒီအန်တီလက်မှတ်ထိုးမှသာလေညီငယ်လူငန်းစဉ်မှာပါဝင်ရမယ်ဆိုတဲ့တန်တာချက်ကြောင့်ညီငယ်လူငန်းစဉ်ကရှိမတူတာနောက်မဆုတ်တာဖြစ်တယ်အဲဒီကြားထဲမှာခုနကလူစစ်တီရည်တွေနဲ့တေးရှုပ်ကူးမှုတွေကြွေရတဲ့အခါမှာလောက်တိုင်းဖွဲ့ဆိုတော့ဘောလာတယ်လို့ကျွန်တော်ဆိုလိုတာပါ
ဟုတ်ကဲ့ကျွန်တော်ခုနကမိလာလေအရတားဆူရတက်နေတဲ့ဒေါန်ဆန်းစုကြည်လက်ထက်မှာဒီညီညာရေးကိုမြန်ဆန်ရအောင်လို့ NCA ကိုလက်မှတ်ထိုးခြင်းအဖြစ်နောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲတွေပုံပြလှည့်မြန်မြန်ဖြစ်လာမယ်ဆိုတဲ့ပုံစံအောင်မရှိဘူးလားအဲ့ဒီပုံစံတော့ဟိုရှိတယ်လေအဲ့ဒီပုံစံရှိတယ်ရှိပေမဲ့ကျွန်တော်တို့ရောဒီကိစ္စကိုဖြစ်စေချင်တာကကျွန်တော်တို့ကဒီညီညာရေးလုပ်ငန
ကျွန်တော်တို့ဒီဒေါန်ဆန်းစုကြီးအစိုးရမကျော်ရနိုင်ဘူး။ဒေါန်ဆန်းစုကြီးနဲ့ဆွေးနွေးပြီးတော့ဒေါန်ဆန်းစုကြီးကကြိုးစားပြီးပါမယ်လို့ပြောမယ်။လက်တွေ့တကယ်တမ်းကျွန်တော်တို့ဘယ်လိုစီးရီလုပ်တဲ့အခါမှာဒီလိုကိုမဖိတ်ကြရည်တော့အတန်တန်နဲ့ဖိတ်ကြရည်ဒါလည်းဖြစ်လာတာပေါ့။အဲ့တော့ညီငယ်ဆန်းရှိတယ်ဆွေးနွေးခြင်းနဲ့ငယ်ငယ်ကဖြစ်ရှင်းနေမယ်ဆိုရင်အားလုံးကိုဘာ ကျွန်တော်ကဟို NCA ကိုကျွန်တော်တို့ကသဘောမတူတာမဟုတ်ဘူး NCA ကြောင့် NCA လက်မှတ်ထိုးပြီးမှငင်းလူဝင်စင်ပြီးပေါင်ရမယ်ဆိုတော့သူကအတော်အေးချပြီးအကန့်အသတ်ဖြစ်နေတယ်လို့ပြောနေတာပ
ါဟုတ်ကဲ့ခင်ဗျကိုထွန်းစော်ကဦးတန်းဆုနိုင်ကိုလီလိုက်ပေါ်မှာခဏနေပြပေါ့ခင်ဗျတော်ရှင်တွေကိုကျွန်တော်လှည့်ပေးကြပါတယ်တော်ရှင်တွေတက်ကကိုမင်းမင်းဆွနေမင်းမြန်လို့ရပါတယ်ခင်ဗျဦးထွန်းစော်ရှိပါတယ်ဦးတန်းဆုနိုင်ရှိပါတယ်
အဲ့ကကွေဒီနေရာမှာကျွန်တော်ပြောချင်တာကဘောနော်ကာကွယ်ဦးစီးချုပ်ပိုင်းမှာကျွန်တော်ပြောချင်တာကာကွယ်ဒါပေမဲ့သူတို့ကဖီးအားတွေတားပြီးပြီးတော့ဟိုဆိုရပြောလို့ဟိုသူတို့လူချင်းတဲ့ပုံတိုင်းတိုင်းဆွဲခေါ်သွားလို့မရဘူးကြာကျွန်တော်မြင်တာတော့သူတို့ကားတားပြီးကျွန်တော်ဟိုရက်ကလို့ကျွန်တော်ဟိုလက်ရှိပြောက်ပေါ့နော်အချင်းနဲ့ပြန်လာပါတယ်သူရဲ့ကကြတော့အဲ့တမိုင်းနေသားကြီးကျွန်တော်တိတိကျကျထားမရဒီနေ့ဒီကျွန်တော်မေးစမ်းကြည့်တဲ့အခါကျတော့တက်မလို့ဘက်ကဒီပြောမယ်ဟိုလိုအပ်ဟိုတောင်းဆိုမှုတွေကတအားများပြီးတော့လက်လက်ကန်တိုင်းတိုင်းတွေကတောင်းဆိုတာတွေကဟိုငဲတူတွေ့တယ်ဗျာ။နောက်ဆုံးပြောမယ်ဆိုရင်အဲ့တော့ကုတော်စစကြည်အကြတာဆိုရတက်လာတဲ့နေသားမှာဒီ MCA နဲ့နေဒီနေ့တော့ကအချိန်ကအဖြစ်ဖြစ်နဲ့ကုန်နေတဲ့အခါကျကျွန်တော်ကထောင်ချောက်တစ်ခုကိုကျွန်တော်တို့ကမြင်လာတာပေါ့ဗျာ။နော်။နားလည်းယူကောက်ပွဲအတွက်ဒီပါနေတာပေါ့နော်။ကျွန်တော်တို့ကအဲ့လိုကိုမြင်ပြီးတော့ PD တွေရတယ်ဟိုတစ်ဆက်တည်းပြောမယ်ဆိုဒီ VR အားကိုစားဝင်နေရတယ်တဲလာတဲ့ခါကျဒီဟာကြီးအပေါ်မှာတိတ်ပြီးစိတ်ဝင်စားမှုတွေတိတ်မရှိတော့ဘူးကြ။ဟိုကျွန်တော်မြင်လာတော့နော်အဲ့လိုမျိုးမျိုးမြင်လို့ရတယ
်။ဟုတ်ကဲ့ခင်ဗျာ။
နောက်တစ်ခုဆိုတာရှင်းပြီးတော့ဗျာကိုဟိုကို
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်နားလေးပါဟုတ်ကဲ့ကိုမင်းမင်းကျေးဇူးပါနောက်ထပ်တော့ရှင်းတူအလှည့်ပေးကြပါလေကိုနေမျိုးဆွနေမင်းမင်းလို့ရပါတယ်ခင်ဗျာဦးထွန်းစောဦးတန်းဆုနိုင်လေးလိုင်းပေါ်မှာရှိပါတယ
်။အော်ဟုတ်ကဲ့ပါကျွန်တော်တက်မတော်ရဲ့ဘက်ကနေဆိုကျွန်တော်လက်ခံတော့တက်မတော်ရဲ့လောက်ဆောင်ရဲ့ဒီထောက်ခံပါအခုတိုင်းကနေရဲ့လောက်ဆောင်ရဲ့ဒီကကြောင်းမဲ့ကောနိုင်ငံထဲမှာမငင်းရအောင်လုပ်နေအခုလက်စောဟိုကျန်ခဲ့တဲ့ဂျပန်ကဟိုလူဝင်တာကိစ္စမှာဆိုလို့ရှိရင်ဟိုဆက်ကြီးနေတဲ့ဒုက္ခတွေကိုအမှောက်ကကြောင်းမှာနေရောဒါကြိုကဲကဲနေရောအဲ့ဒါကိုအလေးငါယူရောဒီလက်နဲ့ကန်ရနေတိုက်ခိုက်ခေါ်တာဒါကကောင်းတဲ့လို့ရမဟုတ်ဘူး အခုလူတိုင်းရတခေတပိုင်းဟိုအနောက်တိုင်းကနေကျိုးပေါက်လာမယ့်အချိန်မျိုးမှာတိုင်းကြီးတုတ်ရကဘယ်လိုမှမကောင်းတိုင်းကြီးလုပ်ရကအမေရိကန်ကိုအကြမ်းဖက်လို့ဘာမှအခြေအနေမရှိဘူးနော်ကောင်းလားပဲပြောနေ
ဟုတ်ကဲ့ခင်ဗျကိုနေမျိုးကျေးဇူးပါကိုနေမျိုးရဲ့အမြင်မှာနောက်တော့ရှင်တူကတော့ပေးစာအကူကျော်လင်းဆိုတဲ့ကျွန်တော်တို့အကူကျော်လင်းကသူအတန်ဖိုင်နဲ့ဆွေးနွေးထားပါတယ်ခင်ဗျဖွင့်ပြပါအောင်မဆူမွေ
ပင်လုံးကြီးလာကမှာတိုင်းရင်းသားအဖွဲ့တွေတင်သွင်းခဲ့တဲ့တင်သွင်းတော်82ဆောင်းအနဲ့တော်တော်များများဟာပြည်တော်စုအရေးကိုဦးစားမပေးပဲကို့လူမျိုးကို့အဖွဲ့အစည်းနဲ့ကို့တိုက်ကိစ္စတွေကိုဦးစားပေးထားတာကိုသာလေးလာတွေ့ရှိရတယ်လို့ရှမ်းတိုင်းရင်းသားဒီမိုကရေစီဖွဲ့ချုပ်အတွေ့အမှုဦးဆိုင်ညွန့်လွင်ပြောခဲ့မှုပါတယ်အလုံးလက်ခံနိုင်မဲ့ဖက်ဒရယ်ဘူကိစ္စတမတော်နဲ့အစိုးရဘက်ကတင်ပြထားတဲ့အလုံးစုံမပြည့်ဝခဲ့ရင်တောင်ပင်လုံးကြီးလာကအောင်မြင်ဖို့ပထမဦးဆုံးလှုပ်ဆောင်ရမှာကလက်မှတ်ထိုးဖို့ကြံနေတဲ့အဖွဲ့တွေအားလုံးလက်မှတ်ထိုးဖို့ရည်ကြီးပါတယ်။စစ်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီတွားဖို့ဒေါအောင်ဆန်းစုကြည်နဲ့ဒီမိုကရေစီလိုလားသူတွေထိုးခဲ့ရတဲ့လက်မှတ်တွေနဲ့ဖြတ်သန်းခဲ့ရတဲ့စာချုပ်တွေကလည်းအပြည့်အဝနှစ်သက်စရာတွေမဟုတ်ခဲ့ပါဘူး။ဒါပေမဲ့လည်းနှစ်ပေါင်း90ကျော်ဖြစ်ခဲ့ရတဲ့ပြည်တွင်းမငြိမ်းချမ်းမှုပြိပခတ်ကိုဖြေရှင်းဖို့ဆိုရင်တော့အဝေးဆုံးခရီးရဲ့အစာဟာခြေတလန်းကဆိုတဲ့သဘောတရားအတိုင်းလက်မှတ်ထိုးဖို့ကြံနေတဲ့အဖွဲ့အစည်းတွေရခိုင်လက်မှတ်ထိုးထားတဲ့အဖွဲ့အစည်းတွေအတိုင်းလက်မှတ်ထိုးတင်ပါတယ်။ကိုလိုလာတဲ့အချက်ကြီးပြေဝရမှာလက်မှတ်ထိုးမယ်ဆိုရင်တော့ခုလိုဒီမိုကရေစီဆိုတာတရားကိုတောင်တွင့်မြင်နေရအောင်မှမဟုတ်ပါဘူး။နှစ်ပေါင်း90ကျော်တိုက်ခိုက်လာတဲ့စစ်ပွဲတွေကြောင့်ဒီမိုကရေစီစနစ်ပြန်လည်မထွန်းကားနိုင်ပဲစစ်အာဏာရှင်စနစ်အသက်ရှင်နေခဲ့ရတာကိုအမှန်ကန်သုံးသပ်ပြီးမငြိမ်းချမ်းမှုကြောင့်ဘသူတွေအကျိုးမဲ့ပြီးဘသူတွေအကျိုးရှိခဲ့ကြတယ်လဲမြင်တွေ့ရမှာပါ။ခုရဲ့နေပြည်တော်လေစိတ်မှာလက်နက်တွေမိတယ်ဆိုတဲ့သတင်းကလည်းငြိမ်းချမ်းရေးကိုမလိုလားသူတွေလည်းရှိနေနိုင်သေးကြောင်းသတိပြုသင့်ပါတယ်။လက်နက်ကင်ထားတဲ့အဖွဲ့အစည်းတွေအနေနဲ့အလေးထားတဲ့နာကကိုတိုင်းရင်းသားတွေကလည်းတင်းငင်အေးချမ်းမှုနဲ့တိုးတက်ဖွံ့ဖြိုးမှုကိုအလွန်အမင်းလိုလားတောင့်တနေပြီဆိုတာကိုပဲဖြစ်ပါတယ်။လက်နက်ကိုင်းအစွမ်းရောက်လူတစုကြောင့်လူများစုဒုက္ခပင်လဲဝေနေခဲ့ရတဲ့ရခိုင်ကမွတ်စလင်လူအဖွဲ့အစည်းရဲ့ဖြစ်ရပ်ကိုလည်းသတိပြုရမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့ဥကျော်လင်းသူ့ရဲ့သဘောထားကိုကျွန်တော်တို့အတန်ဖိုင်နဲ့ပြပုထားတာပါခင်ဗျာ။ကျွန်တော်ဥထုံးစော်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောချင်ပါတယ်။ဥကျော်လင်းပြောသွားတဲ့အထက်မှာနှစ်ချက်တွေ့ပါတယ်။ပထမချက်ကတော့သူ့အနေနဲ့တိုင်းသားတွေဘက်ကတောင်းဆိုမှုတွေများတိတ်ညာနေလားဆိုတဲ့တန်တရားနဲ့မိထားတဲ့သဘောတူရပါလေ။နောက်ဒုတိယချက်ကတော့တိုင်းသားတွေဘက်ကလည်းဒီငင်းငိုင်းလုံငန်းစင်မှာဖီအားပြီးမယ်ဆိုရင်တက်မတော်ကလည်းဖီအားပြီးတက်ကလည်းဖီအားပြီးရသစုကညံ့နေမလားဆိုတဲ့အနေထားမျိုးပေါ့နော်။ဒီနေထားနဲ့ပတ်သက်လို့ဥထုံးစော်ဖြေပြပါလားခင်ဗျ။ဟု
တ်ကဲ့ဒီနေရာမှာတောင်းဆိုမှုဆိုတာထက်ပေါ့နော်။အဲကျွန်တော်တို့ရဲ့အဆိုပြုမှုလို့ပဲပြောချင်ပါတယ်။အဲကျွန်တော်တို့တိုင်းပြည်ကနေပြီးတော့အများနဲ့ပြောလေးပြောထားရှိတာရှိပါတယ်။ကျွန်တော်တို့ဘယ်သူကပြီးပြီးတော့ဘယ်သူကယူတယ်ဆိုတာမရှိပါဘူး။ကျွန်တော်တို့ဒီတိုင်းပြည်ကိုအားလုံးအတူတူကနှိမ့်နိုင်ပြီးမှာပေါ့နော် compromise solution ပေါ့အပြန်လည်းအပေးယူနေကျွန်တော်တို့တိစောက်ကြရမှာပဲဖြစ်ပါတယ်အဲ့ဒီလမ်းကြောင်းမှာပဲသွားနေတာဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်ပြောလိုတာကတော့ကျွန်တော်တို့တောင်းဆိုမှုလို့မသုံးဘူးအဆိုပြုမှုလို့ပြောနေတာဖြစ်ပါတယ်အဆိုပြုမှုထဲမှာကျွန်တော်တို့ကများလွန်းနေသလားဆိုတာကျွန်တော်တို့ဘယ်ပုံမှာခြေခံပြီးပြောလဲအဲ့ဒါကျွန်တော်တို့ကြည့်ဖို့လိုပါတယ်ကျွန်တော်တို့အခုအဆိုပြုမှုကိုကြည့်လိုက်ပေါ့နော်ကျွန်တော်အခုဆွေးနွေးနေတာ NCA စာချုပ်ကကျွန်တော်တို့ကိုယ်တိုင်လုပ်ခဲ့တာဖြစ်တယ်ဒါပေမဲ့ SCA တို့ကနှစ်နှစ်မြောက်တဲ့အချိန်မှာเนาะကျွန်တော်တို့ SCA ကိုကောင်တယ်ဖော်မှုကအခုကအားနည်းချက်တွေစိန်ခေါ်ချက်တွေရှိနေတယ်ဆိုပြီးတော့မှเนาะ SCA ကောင်တယ်ဖော်ထားဖော်နေတဲ့လက်မဲ့ရေးထိုးပြီးတော့ကောင်တယ်ဖော်နေတဲ့အဖွဲ့အစည်းကိုနေကပြောနေပြီးဖြစ်ပါတယ်ဆိုတော့ဒီမှာအားနည်းချက်တွေရှိနေတယ်စိန်ခေါ်ချက်တွေရှိနေတယ်ဒါကိုကျွန်တော်တို့ကမြင်တယ်သိပြီးသိရှိပြီးလည်းဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့က NLD တို့ကတက်လာကလေးကနေပေါ့เนาะအခုညှိနှိုင်းနေတာကျွန်တော်တို့အဆိုပြုမှု၉ချက်နဲ့ကျွန်တော်တို့ညှိနှိုင်းနေတယ် SCA အားနည်းချက်ရှိနေတယ်အားသာချက်တွေဖြစ်အောင်ခိုင်မာအောင်လုပ်ရမယ်တို့ပြောမှာသူပြည့်ချက်ချစ်ချက်လောက်ထားရဲကျွန်တော်တို့က15လကျော်ပြီဒီနေ့သတိမပြေလေဘူးမပြေလေရတဲ့အကြောင်းရင်းကဘာကြောင့်လဲခုနကျွန်တော်ပြောသလိုမျိုးပေါ့တက်မတော်က SDA ပေါ်မှာတရသေးထုတ်ကန်ထားတယ်အသေးရက်နေတယ်ပေါ့နော် SDA မှာအားနည်းချက်ရှိနေတယ်ဆိုတာသူလက်ခံဖို့လိုတယ်အခုသူတို့လက်ခံပြီနော် SDA လက်မရေးထိုးထားတဲ့အဖွဲ့တွေနဲ့သူတို့ကြားမှာနေပြီးတော့မှဥတွေတုံ့တက်မှုတွေလုပ်ကြမယ်ဆိုပြီးတော့ကျွန်တော်တို့သိရှိရတယ်နောက်မနေ့ကနေပြီးတော့မှနိုင်တော်တိုင်ပင်ခံနဲ့ဒီကျွန်တော်တို့ကာကွယ်ဦးစီးချုပ်နဲ့အဲ့ဒါတို့ PPSD ပေါ့နော်နာမည်ဟိုလက်မဲ့ရထိုးတာတဲ့အဖွဲ့ချစ်ဖွဲ့ကြတဲ့မှာခေါင်းဆောင်တွေကြတဲ့မှာတွေ့ကြတာကိုကျွန်တော်တို့တွေ့ပါတယ်ဆိုအခုပြန်လည်သုံးသက်နေပြီပဲပြန်လည်သုံးသက်နေပြီဆိုလို့ရှိရင်ကျွန်တော်တို့အဆိုပြုထားတဲ့အချက်တွေကလည်းပဲအဲ့ဒီပုံမှာအလုပ်လိုက်လျောညီတွေရှိနေတာပဲဒါကြောင့်ကျွန်တော်မြင်တာကတော့တက်မတော်ဘက်ကနေပြီးတော့မှသဘောထားကြည့်မှုကိုပြဖို့ပဲလိုတယ်လို့ပဲမြင်ပါ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့
ဘက်ကနေပါတောင်းဆိုမှုတွေများတယ်လို့နေတယ်လို့ဆိုတာမရှိပါဘူးကျွန်တော်တို့တိုင်းရင်းသားတွေပဲဖွဲ့ပဲမေးကြည့်လိုက်ပေါ့နော်ကျွန်တော်တို့ရဲ့လူလားချက်ကတော့ဒီတိုင်းပြည်ကိုစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုအနေနဲ့တည်ဆောက်လို့ရတယ်။ဒီဌာနပဲရှိတယ်။တောင်းဆိုမှုအနေနဲ့ပြောမယ်ဆိုရင်လည်းဒါပဲရှိတာဖြစ်တယ်။ဒီတိုင်းပြည်ကဖက်ဒရယ်ပြည်ထောင်စုအနေနဲ့တည်ဆောက်နိုင်မှာပဲ။ကျွန်တော်တို့မတူပေမဲ့တိုင်းသားလူမျိုးပေါင်းစုံကနော်ရည်ချေတည်တဲ့ခံပြည်ရဲ့ငြိမ်းချမ်းရေးအခြေခံအောက်မှာပေါ့နော်။တာယာဝါပြောတဲ့တိုင်းပြည်ကိုတည်ဆောက်နိုင်မယ်လို့အဲ့လိုယုံကြည်ချက်နဲ့
ကျွန်တော်တို့ကကျေးဇူးပါကျွန်တော်အချိန်ကတမတိခွက်လောက်ပဲရတယ်ကျွန်တော်ဦးတန်းဆိုးနိုင်ကိုနောက်ဆုံးအပိတ်မေးကြပါလေအခုပြောမယ်ဆိုလို့ရှိရင်တော့အစိုးရတက်လက်ထက်မှာနှစ်နှစ်လောက်ရှိပါပြီ
သူနှစ်သက်ရာစုပင်လုံးစုပြီးတော့ဒေါန်ဆန်းစုကြည်ကတော်တော်လေးဦးစားပြီးတော့လုပ်နေတယ်ဒါပေမဲ့တော်တော်များများကတိုးတက်မှုရှိဘူးဆိုပြီးတော့ဝေဖန်နေကြတယ်ခင်ဗျာအဲ့တော့ဒီငင်းကြီးလုပ်ငန်းစဉ်ကမျောလင့်ချက်ရရှိပါသေးရလားဦးတန်းဆုနိုင်ရဲ့အမြင်နောက်ဆုံးကြားချင်ပါတယ်တမနစ်ခွဲလောက်ရပါတယ်ဟုတ်ကဲ့ညနေကြီးချက်ရှိတယ်မရှိဘူးဆိုတာလေကျွန်တော်တို့မတတ်နိုင်ဘူးကျွန်တော်တန်းပြာ ဒီကောင်စုဆိုင်ရာအခြေခံမှုတွေကိုကျွန်တော်တို့ဒီလာမယ့်တတိယအကြိမ်မြောက်ခင်မှာအပြီးတတ်ကြဖို့ဆိုတော့ကျွန်တော်အဲ့ဒါပုံမှန်လေးမျှော်လင့်ရထားပါတယ်ဒါပေမဲ့ဖြစ်နိုင်ချေတော်နေတယ်လို့ကျွန်တော်တို့ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့အခုကမြို့သားဖြစ်နိုင်ငံရေးဆွေးနွေးပွဲတွေကတုံ့ပြန်လို့ရမယ်နော်လူမျိုးလိုက်ဒေတာလိုက်နော်အလို့တဘောတင်လို့ကျွန်တော်တို့တုံ့ပြန်လို့ရမယ်နောက်လို့
ဒီမြို့သားစင်မင်းကြီးဆွေးနွေးပွဲတွေကိုချမ်းပြီးမှာဆိုကြပါသေးရ။ချမ်းပြီးမှာလည်းကျွန်တော်နေနေစင်ငါးဆက်ကလောက်ပဲရတော့ဦးသားစုနဲ့လည်းချုပ်ပြီပါ။စကားပြောနေကြတာပေါ့ဗျ။ဒါမဲ့အဲ့ဒီနေရာပြဿနာဘယ်လိုရေးကြည့်လိမ့်ဗျ။ဟုတ်။ဟိုတောင်ကြီးမှာပဲကျင်းပါကျင်းပါဘယ်လိုမှာပဲကျင်းပါကျင်းပါပေါ့ဗျ။ရေးကြည့်တာဒီကနေ့ပြီးလို့လေ။အဲ့တော့ဒေါက်ဆန်းစုကြည်ညှော်လင့်ထ
အင်္ဂါနေ့ညတရလီလိုင်းဆွေးနွေးကန်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချင်းကိုနှမ်းလောင်ကြေညာပေးပါလိမ့်မယ်ရှင်။
IS အစိုးရအကြမ်းဖက်သမားတို့တင်ပိတ်ထားတဲ့ဆီးရီးယားနိုင်ငံရော့ကာမြို့ရဲ့လက်ကျန်းဒေသတွေကိုပြန်သိမ်းပိုက်လိုက်ပြီလို့အမေရိကန်တို့ကြော်ထောက်နှောက်ခံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်ဦး SDF ကအင်္ဂါနေ့မှာပြောပါရယ်ရော့ကာမြို့ရင်းတိုက်ပွဲတွေပြီးဆုံးသွားပြီလို့ကတ်လူမျိုးစုတပ်တွေနဲ့အာရပ်လက်နက်ကိုင်တို့ပေါင်းစည်းထားတဲ့ SDF တပ်ပြောခွင့်ရသူကသတင်းထောက်တွေကိုပြောပါရယ်အကြမ်းဖက်သမားတွေလက်ကရော့ကာမြို့ကြီးလွတ်မြောက်သွားပြီဆိုပြီးပရိုတင်အခြေစိုက်ဆီးရီးယားလူခွင့်ရင်းလေးလာဆောင်ကြီးအဖွဲ့ကလည်းကြေညာပါရယ်ဆိုမာလီယာနိုင်ငံမိုကာဒီရှုမြို့တော်မှာအစ္စလာမစ်ကျမ်းဖက်စစ်သွေးကြော်ရရဲ့တိုက်ခိုက်မှုကြီးအတွင်းအသက်မသေးကျန်ရသူတွေကိုဆက်လက်ရှာဖွေနေတာမှာဒီကနေ့သေဆုံးသူအရေအတွက်300ထိတိုးလာနေပါတယ်။ပြီးခဲ့တဲ့စနေနေ့ကပြစ်ခဲ့တဲ့ကြီးမားတဲ့ကားဘုံဖောက်ခွဲမှုကြီးအတွင်းမှာထဏ်ရာရသူပေါင်း429ယောက်ရှိပြီးသေဆုံးသူဦးရေထပ်ပြီးတိုးလာနိုင်တယ်လို့အစိုးရကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာလာရောက်ခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေထဲက60ရာခိုင်နှုန်းဟာကလင်ငယ်တွေဖြစ်ပြီးသူတို့တွေကတော့6လအကူအညီပေးနိုင်ဖို့ဒေါ်လာ86တန်းအရေးပေါ်လိုအပ်နေတယ်လို့ကုလသမဂ္ဂကလင်ငယ်ရမုံငွေအဖွဲ့ UNICEF ကပြောပါရယ်လက်ရှိရမုံငွေ9ရာခိုင်နှုန်းက UNICEF ကရထားပြီးလိုအပ်နေတဲ့ရမုံငွေတွေချက်ချင်းမရရင်ရိုဟင်ဂျာကလင်ငယ်တွေရဲ့အသက်ရှင်တဲ့အကူအညီတွေဆက်ပေးနိုင်မှာမဟုတ်ဘူးလို့လည်း UNICEF ကပြောပါရယ်
တရင်ချင်းကျဝန်နဲ့လောင်တင်ပြပေးခဲ့တာပါဒီညအစည်းအဝေးထုတ်လို့ရေမူကမစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလေးဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာဆင်လွန်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.